to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ5ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32, လိုင်းလမီတာ190လို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ American သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးရွေးလုပ်ငန်းစဉ်တွေစတော့မယ်ကြောင်းအောက်လွတ်တော်ဥက္ကဋ္ဌနန်စီဖလိုစီကဒီနေ့ပဲကြေညာပါတယ်။ American သမ္မတအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ဟို Rocket Man ဆိုပြီးတော့နောက်ကထပ်ခေါ်မယ်ဆိုရင်အနေနဲ့ကြီးတဲ့စိန်ခေါ်မှုဖြစ်မယ်ဆိုပြီးမြောက်ကိုရီးယားကသတိပေးပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြေညာပေးမှာပါ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုဒီဇင်ဘာ9ရက်နဲ့10ရက်လာရောက်ဖို့ရှိပါတယ်ဒီခရီးစဉ်နဲ့ပတ်သက်လို့
ရိုဟင်ဂျာကိစ္စတွေလည်းသူတို့ကကူညီပါမယ်လို့ပြောထားတာပေါ့နော်အဲဘင်္ဂလားဒေ့ရှ်မှာရောက်နေရိုဟင်ဂျာတွေ
တရုတ်မြန်မာရေးဆောင်ကြည်လေးလာသူဒေါ်လှကျော်စောရဲ့တုံ့တက်ချက်နဲ့တူထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစပါးကင်းဧကသိန်းနဲ့ချီပြီးတော့ရိတ်သိမ်းချိန်ရောက်နေပေမဲ့တိုက်ပွဲတွေကြောင့်လယ်သမားတွေမသွားလာရဲပဲဖြစ်နေပါတယ်။အာဏာလွှဲသုံးမှုတွေအရင်လိုပြတ်မဖြစ်အောင်ဖွဲ့စည်းပုံပြင်ဆင်ရေးသတိထားဆောင်ရွက်ဖို့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်ရဲ့ပြောကြားချက်အပေါ်မှာတုံ့တက်ချက်တချို့နဲ့ထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ်နဲ့အလုပ်လုပ်နေကြတဲ့အမျိုးမအလုပ်သမားတွေဟာစာချုပ်ပါအချက်တွေအတိုင်းတာဝန်ယူမှုမပေးတဲ့ကုမ္ပဏီကိုယ်ကူကိုဒီကနေ့တိုင်ကြားလိုက်ပါတယ်ဒီလိုသတင်းလွှာလေးမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လေးဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်
American သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးရွေးလုပ်ငန်းစဉ်စတင်တော့မှာဖြစ်တဲ့ကြောင်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကဒီနေ့ပဲကြေညာပါတယ်ဖွဲ့စည်းပုံခြေအောက်ရင်းနဲ့အညီသမ္မတပေါ်အရေးယူနိုင်ရေးအောက်လွှတ်တော်တရားရေးကော်မတီကိုညွှန်ကြားထားကြောင်းလည်းပြောဆိုခဲ့တာပါသမ္မတရဲ့လိုရတရားဖွဲ့စည်းပုံခြေအောက်ရင်းကိုချုပ်ပေါက်တယ်ဆိုတာမငင်းနိုင်ကြောင်းလည်းအောက်လွှတ်တော်ဥက္ကဋ္ဌကပြောခဲ့ပါတယ်နိုင်ငံရေးအကျိုးမြတ်ရမယ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုသမ္မတထရန့် PR ပေးခဲ့တာတရားစွဲနိုင်လောက်တဲ့ပြည်မှုမြောက်တဲ့အကြောင်းဖွဲ့စည်းပုံခြေလှမ်းဥပဒေရေးရာကျွမ်းကျင်သူပညာရှင်သုံးယောက်ကလွှတ်တော်မှာထွက်ဆိုပြီးနောက်တည့်မှာပဲဒေသရှင်လုံးမဲကျင်းပပြီးပြောဆိုလိုက်တာပါသမ္မတရဲ့ Republican Party ကကိုယ်စားလှယ်ကိုတွေကဖိတ်ခေါ်ခဲ့တဲ့ဥပဒေပညာရှင်ကတော့သမ္မတပေါ်အရေးယူလာအောင်အထောက်အထားခိုင်လုံမှုမရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်အဖက်တက်တို့ကဥပဒေပညာပမောက္ခနိုအာဖီဒ်မန်ကတော့2020အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလော်ဒီမီယာဇယ်လန်စကီကိုမယုံမသာသွေးဆောင်ခဲ့တာသမ္မတတူဦးပေါ်အရေးယူဖို့ဖွဲ့စည်းပုံခြေကောင်းပွဲကပြဋ္ဌာန်းထားတဲ့ကြီးလေးတဲ့ရာဇဝတ်ပြမှုကျွန်းလွန်လာရောက်ကြောင်းမနေ့ကပဲလွှတ်တော်ကိုယ်စားလှယ်ကိုပြောဆိုသွားတာပါ Stanford Tech တို့ကဥပဒေပညာပမောက္ခပမလာကာလန်ကလည်းအမေရိကန်သမ္မတတွေအနေနဲ့ရွေးကောက်ပွဲကိုပြပကဆွတ်ဖက်မှုတွေကနေကာကွယ်ပေးရမှာဖြစ်ပြီးဖိတ်ခေါ်တာမျိုးမဖြစ်တင်ကြောင်းလည်းပြောဆိုသွားပါတယ်မြောက်ကယ်ရိုလိုင်းနာတက္ကသိုလ်ကဥပဒေပညာပမောက္ခမိုက်ကယ်ချာဟတ်ကတော့သမ္မတပေါ်အရေးယူရေးအောင်မြင်မှုမရခဲ့ရင်တရားစွဲဆိုဖို့လုပ်ငန်းစဉ်တစ်ခုလုံးဟာအတိတ်ပဲမဲ့ရရောက်လိမ့်မယ်ဆိုပြီးအောက်လွှတ်တော်တရားရေးကော်မတီရှင်းမအဖွဲ့အမှာစကားပြောရမှာသတိပေးထားပါတယ်
ပြင်သစ်နိုင်ငံမှာပင်စင်ခံစား권စနစ်တစ်ခုလုံးကိုပြင်ဆင်မဲ့သမ္မတအမ်မနီယယ်မက်ခရွန်ရဲ့အစီအစဉ်တွေအပေါ်မချေနှက်လို့နိုင်ငံတော်ဆန္ဒပြပွဲတွေလုပ်နေကြတဲ့အတွက်ပါရီမျိုးတော်ကြီးတစ်ခုလုံးလုပ်ငန်းတွေရပ်ဆိုင်နေပါတယ်။ဆရာများတမကအကုံတင်ကားမောင်းသူများတမကစတဲ့အလုသမားတမကအစုံကတမကဝင်တွေဟာအလုခွင်ကနေမျိုးတော်လမ်းတွေပေါ်ထွက်ပြီးတော့ဒီခြိတက်ဆန္ဒပြနေကြပါတယ်။ဆန္ဒပြသူတွေခြိတက်တဲ့လမ်းကြောင်းပေါ်မှာရှိတဲ့ဈေးဆိုင်တွေ၊ကော်ဖီဆိုင်တွေ၊စားသောက်ဆိုင်တွေအားလုံးပိတ်ထားကြဖို့ရဲကအမိန့်ထုတ်ထားသလိုသမ္မတအိမ်တော်ရှိရာနေရာတစ်ဝိုက်ကိုလည်းအတားအဆီးတွေလုပ်ထားကြပါတယ်။ပင်စင်ယူနိုက်တက်အသက်62နှစ်လို့တိုးသတ်မှတ်ထားတဲ့ပြင်သစ်နိုင်ငံမှာသမ္မတမက်ခရွန်ကအလုသမားတွေအလုလုတဲ့ရက်တိုင်းအမှတ်ပေးပြီးအဲ့ဒီအမှတ်တွေကိုနောက်မှပင်စင်ခံစား권အဖြစ်နဲ့ပြောင်းဖို့စီစဉ်နေတာဖြစ်ပါတယ်။အလုအမျိုးအစားပေါ်လိုက်ပြီးပင်စင်ခန်းစားနိုင်ခွင့်ပမာဏမတူတဲ့လက်ရှိစနစ်ကိုပြောင်းဖို့သူကကြိုးစားတာပါလက်ရှိမှာအလုအကင်နဲ့ဒေတာပေါ်မူတည်ပြီးတော့ပင်စင်အမျိုးအစားပေါင်း42မျိုးဖြစ်နေတာကြောင့်ပင်စင်စုဝင်တဲ့ခန်းစားခွင့်တွေကွဲပြားနေပါတယ်လက်ရှိစနစ်ဟာဒန်းတူညီမျှခန်းစားခွင့်မရှိသလိုရှုပ်ထွေးအကုန်ကျများတယ်လို့သမ္မတမက်ခရွန်ကပြောပြီးပြင်ဆင်ဖို့ကြိုးစားနေတာပါပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့တနိုင်ငံလုံးသပိတ်မှောက်ဆန္ဒပြနေကြတာပါပါရီမျိုးတော်မှာပြေးဆွဲနေတဲ့မြေအောက်ဇထားစနစ်တစ်ခုလုံးနှီးပါရန်နာထားသလို အမြန်ရထားလိုင်း10လိုင်းမှာတစ်လိုင်းပဲပြေးဆွဲတဲ့အတွက်ဖြူရင်းပြည်ပခီးစဉ်တွေထိခိုက်နေပါတယ်။လေကြောင်းပြန်တမ်းမှုထိန်းချုပ်သူတွေလည်းတပိတ်မှောက်နေကြတဲ့အတွက်ပါရီမြို့တော်အဝင်ထွက်လေရင်ခီးစဉ်20ရာခိုင်နှုန်းထက်မနည်းဖြတ်ထားရပါတယ
်။အမေရိကန်သမ္မတနဲ့ထရန့်အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဝန်းကိုရော့ကက်မန်ရော့ကက်ဒုံးသမားလို့နောက်တစ်ခါထပ်ခေါ်မယ်ဆိုရင်အန်ဒီရဲ့ကြီးတဲ့စင်ကာပူဖြစ်လိမ့်မယ်လို့မြောက်ကိုရီးယားအစိုးရရဲ့ရှေ့တယောက်ကဒီနေ့ပဲသတိပေးလိုက်ပါတယ်။လုံငယ်နှစ်နှစ်လောက်ကနိုင်ငံခြားတင်းမာမှုတွေကြီးထွားနေတဲ့အခြေအနေမျိုးကိုရင်းညွှန်းပြီးမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဝေကပြောဆိုလိုက်တာကိုနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကကိုကာဖော်ပြလိုက်တာပါ။သမ္မတထရန့်ကတော့မြောက်ကိုရီးယားခေါင်းဆောင်ပေါ်ယုံကြည်မှုရှိစေဖြစ်တဲ့အကြောင်းမြောက်အတ္တန်တိစာချုပ်ဖွဲ့နေတိုးခေါင်းဆောင်တွေရဲ့လန်ဒန်မြို့တော်ကအစည်းအဝေးမှာအင်္ဂါနေ့ကဒင်းတောက်တွေကိုပြောဆိုခဲ့ပေမဲ့ရော့ကက်ဒုံးတွေပြစ်လို့ရတာကိုသဘောကျတာကြောင့်ရော့ကက်ဒုံးသမားလို့သူခေါ်တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကတော့သမ္မတထရန့်ရဲ့အသုံးအနှုန်းကိုမနစ်သက်တဲ့အကြောင်းနဲ့ရန်စားရဲ့လုပ်ရည်ဖြစ်သဘောထားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရှင်တွန်းနိုင်မယ်ဖြစ်နေချိန်မှာကမ်းလှမ်းချက်အသစ်ဒီနေ့မကုန်ခင်အမေရိကန်ကနောက်ဆုံးထားပြောဆိုမှုထက်ထက်လဲလဲတိုက်တွန်းနေတဲ့အချိန်မှာပဲမြောက်ကိုရီးယားကသတိပေးလိုက်တာလည်းဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနိုင်ငံကတရမန်ရေးကျိုးပမ်းမှုတွေရပ်တန့်နေတာစိုးရိမ်စရာအခြေအနေမှာရောက်နေပြီးကိုရီးယားကျွမ်းဆွင်ငင်းချမ်းရေးနဲ့ပြည်ညင်ရေးအတွက်တရုတ်နိုင်ငံကအပြည့်အဝဆောင်ပါဝင်ကူညီဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းဒီကနေ့ပဲတိုက်တွန်းထားပါတယ်။
အမေရိကန်ပြည်ထောင်စုတွေကနယ်ဘက်ဒေသတွေမှာဆက်သွယ်ရေးကုမ္ပဏီကြီးတွေကဒေါ်လာ8ဘီလျံကျော်ဘို့လောက်ဟွာဝေပစ္စည်းကိရိယာတွေဝယ်ယူပြီးအင်တာနက်ဆက်သွယ်ရေးစနစ်တွေတတ်ဆင်မဲ့အစီအစဉ်ကိုအစိုးရကတားဆီးခဲ့တာကြောင့်ဟွာဝေကုမ္ပဏီကအမေရိကန်အစိုးရကိုတရားစွဲလိုက်ပါတယ်။ပြည်ထောင်စုဆက်သွယ်ရေးကော်မရှင် FCC ကိုနယူးအော်လင်းစ်မြို့မှာရှိတဲ့ပြည်ထောင်စုတရားရုံးမှာဟွာဝေကုမ္ပဏီကတရားစွဲတာပါ။အမေရိကန်နိုင်ငံလုံခြုံရေးကြောင့်လို့ဆိုပြီးတရုတ်ကဟွာဝေနဲ့ZTE ဆက်သွယ်ရေးလုပ်ငန်းတွေရဲ့ပစ္စည်းတွေနှီးပညာတွေမတုံ့ရလို့ Trump အစိုးရကအထောက်အထားမရှိဘဲနိုဝင်ဘာလမှာကန့်သတ်ချက်ထုတ်ပြန်ခဲ့တယ်လို့ Huawei ရဲ့တရားရုံးလျှောက်ထားချက်မှာဖော်ပြပါရယ် American ရဲ့လုံခြုံရေးကို Huawei ကချင်း600ရောက်တဲ့တက်တေတစုံတရားမရှိဘဲ FCC ကန့်သတ်ချက်တွေထုတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ Huawei ကုမ္ပဏီဥပဒေအကြံပေးချုပ်ကလည်းရုံးချုပ်ရှိရာတရုတ်နိုင်ငံရှင်ကျန်းမြို့မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ် American ရဲ့အမျိုးသားလုံခြုံရေးကိုချင်း600တယ်လို့ American ချင်းချောက်လို့အမေရိကန်အစိုးရရဲ့သတ်မှတ်ချက်နဲ့ပတ်သက်ပြီးတော့ဒီအမေရိကန်ကိုဟွာဝေကတရားစွဲတာဒုတိယအကြိမ်ဖြစ်ပါတယ်။မလာတော့ကလည်းဒီအမေရိကန်လွှတ်တော်ကချမှတ်တဲ့တားမြစ်မှုတွေအပေါ်ဟွာဝေကဥပဒေကြောင်းကနေစိန်ခေါ်တရားစွဲခဲ့ပါတယ်။အမေရိကန်အစိုးရဌာနတွေနဲ့အစိုးရဌာနတွေအတွက်အလုပ်လုပ်ပေးတဲ့လုပ်ငန်းတွေအနေနဲ့ဟွာဝေရဲ့ပစ္စည်းတွေနှီးပညာတွေသုံးစွဲမှုပိတ်ပင်တဲ့ဥပဒေကိုအမေရိကန်လွှတ်တော်က2018ခုနှစ်မှာအတည်ပြုခဲ့တဲ့အပေါ်အဲ့ဒီတုန်းကတရားစွဲတာဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ရွက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ဟွန်နိုလူလူကဘလက်စကန်ရေတက်စကန်မှာမနေ့ကအမေရိကန်သင်္ဘောသား2ရဲ့ပြစ်ခတ်မှုကြောင့်လူနှုတ်သေဆုံးပြီးတဦးတန်ရရသွားပါတယ်။ပြစ်ခတ်မှုကျူးလွန်ခဲ့တဲ့သင်္ဘောသားဟာသူ့ကိုယ်သူပြစ်ဒဏ်အဆုံးစီရင်သွားတယ်လို့လည်းအမေရိကန်ရေတက်ဒုတိယဗိုလ်ချုပ်ကြီးရောဘတ်ချက်ဝက်ကသတင်းတောက်တွေကိုပြောပါရယ်။နျူကလ িয়ার ရင်ကိုသင်္ဘောတွေပြုတ်ပြင်းထင်းထင်းတဲ့နေရာမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ပြစ်ခတ်မှုဖြစ်ရာဘလက်စကန်ရေတက်နဲ့လေတက်ပူးထွက်ခြေဆိုင်စကန်တွေမှာတော့အဝင်ထွက်တွေကိုလည်းယာယီပိတ်ခဲ့ရပါတယ်။ကိုရင်တွေ့ခဲ့သူတယောက်ကတော့တနက်တန်ချတဲ့အတွက်သူ့ရုံးခန်းပြတင်းပေါက်ကလှမ်းကြည့်ရဲ့အချိန်မှာလူသုံးဦးလဲကျနေရတွေ့ရပြီးတင်မစားရင်ဖောင်းနဲ့အမျိုးသားတယောက်ကသူ့ကိုယ်သူတနက်နဲ့ပြစ်လိုက်တာကိုလည်းတွေ့လိုက်ရတဲ့အကြောင်းဒေသခံသတင်းဌာနတစ်ခုကပြောဆိုကြတာပါဒေသုံတန်ရသူ၃ဦးစလုံးဟာတင်မောချင်းကအရက်ဖက်ဝန်ထမ်းတွေဖြစ်တဲ့အကြောင်းလဲရတက်ဒုတိယဖူချိုကြီးချက်တွေကပြောဆိုခဲ့ပါတယ
် Pacific သမုဒ္ဒရာတွေကဆမဝါကျွန်းမှာအောက်တိုဘာလတဲကဝက်သက်ရောဂါကူးစက်ဖြစ်ပွားနေတာကြောင့်အစိုးရကနိုင်ငံတော်ကာကွယ်ဆေးထိုးအစီအစဉ်လုပ်နေပါတယ်။ကာကွယ်ဆေးထိုးစီမံကိန်းအတွက်ဝန်ကြီးချုပ်ကနှစ်ရက်ရုံးပိတ်ရက်သတ်မှတ်ပြီးတော့လူတွေကိုအိမ်ထဲမှာပဲနေကြဖို့တိုက်တွန်းထားပါတယ်။အောက်တိုဘာလတဲကကူးစက်ဖြစ်ပွားနေတဲ့ဝက်သက်ရောဂါကြောင့်သေဆုံးသူ60ကျော်ရှိနေချိန်မှာဆေးဝါးနှင်းတွေကတအိမ်တဆင်းဝက်သက်ရောဂါကာကွယ်ဆေးတွေလိုက်ထိုးပေးနေပါတယ်။ဒီကနေ့ကြာသပတေးနဲ့တောက်ချာနေ့နှစ်ရက်မှာကျောင်းအလုံးပိတ်ပြီးတော့ စီးပွားရေးလုပ်ငန်းအလုံးကိုရန်နာထားဖို့လဲအစိုးရကကြေညာထားတာကြောင့်ပုံမှန်စီကားတဲ့အာဖီယာမြို့တော်တစ်ခုလုံး၆ကပ်နေပါတယ်။ဆမာဝါကျွန်းနိုင်ငံမှာလူဦးရေ၂သိန်းလောက်ရှိပါတယ်။ဝက်သက်ရောဂါစတင်ဖြစ်ပွားခဲ့တဲ့ထဲကဆိုရင်ဒီ၄တောင်ကျော်ကူးဆက်ပြီးတော့သေဆုံးသူ၆၂ယောက်မှာ၅၄ယောက်ကအသက်၃နှစ်နဲ့၄နှစ်အောင်ကလေးငယ်တွေဖြစ်ပါတယ်။ဆေးရုံတင်ထားတဲ့ကလေး၁၉ယောက်ရဲ့အခြေအနေဟာလည်းဆိုးနေပါတယ်။ဆမာဝါကျွန်းနိုင်ငံမှာဝက်သက်ရောဂါကာကွယ်ဆေးထိုးမှုဟာပြီးခဲ့တဲ့နှစ်က30ရာခိုင်နှုန်းကျဆင်းသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်
။ဩစတြေးလျနိုင်ငံသမိုင်းမှာအများဆုံးဖြစ်မက်သဖက်တမင်းစိတ်ကြွစီ 1.6 မက်ထရစ်တန်နီးပါးဖမ်းဆီးရမိမှုနဲ့ဆက်နွယ်ပြီးလူသုံးယောက်ကိုရဲတပ်ဖွဲ့ကတရားစွဲလိုက်ပါတယ်။ဩစတြေးလျနိုင်ငံကဒုတိယကြီးဆုံးဖြစ်တဲ့မဲလ်ဘုန်းမြို့စင်ဂျေဘုံရက်မှာမနေ့တုန်းကစီးနှင်းရှာဖွေမှုတွေအတွင်းအသက်30ကျော်40တောအမျိုးသားနှစ်ယောက်အမျိုးသမီးတစ်ယောက်တို့ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာပါ။ဒီကဲဧပြီလမှာတော့လည်းထိုင်းနိုင်ငံကနေမဲဘုံမျိုးကိုတင်ပို့တဲ့ speakers အစံ60တီထဲမှာလေလုံအစ်တင်နဲ့ဖွက်ထည့်ထားတဲ့ဘေးပြူ38 kg ကိုဩစတြေးလျနယ်စပ်လုံခြုံရေးရာရှိတွေရှာဖွေဖမ်းဆီးမိပါတယ်။ဖမ်းဆီးလိုက်တဲ့အထက်ကနှုတ်ဟာအကောက်ကွန်ဌာနရာရှိတွေဖြစ်တဲ့ကြောင်းလဲဩစတြေးလျရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီးကမနေ့ကသတင်းစာရှင်းလင်းပွဲတွေမှာပြောဆိုထားပါတယ်
။ကမ္ဘာတဝန်းတင်ချာသိပ်ပံနဲ့စာဖတ်မှုပိုင်းမှာထိတ်တန့်ရောက်နေတဲ့နိုင်ငံ10နိုင်ငံထဲမှာအာရှနိုင်ငံတွေကထိတ်တန့်ကပါဝင်နေတယ်လို့ကမ္ဘာတဝန်းပညာရေးအဆင့်တန်းကိုလေ့လာတဲ့စက်တန်းတစ်ခုမှာတွေ့ရှိပါတယ်။ကုလသမဂ္ဂ OECD ရဲ့နိုင်ငံတကာကျောင်းသူကျောင်းသားတွေရဲ့ပညာရေးအဆင့်တန်းကိုစမ်းစစ်တဲ့ PISA အစီအစဉ်ကပြုလုပ်တဲ့စစ်တမ်းအရတရုတ်၊စင်ကာပူ၊မကာအို၊ဟောင်ကောင်၊ထိုင်ပေ၊ဂျပန်နဲ့ကိုရီးယားကကျောင်းသူကျောင်းသားတွေကသင်္ချာအတော်ဆုံးနိုင်ငံစီးရင်မှာထိပ်ပိုင်းကနေပါဝင်နေပါတယ်။အတော်ဆုံးဆိုင်နိုင်ငံစီးရင်နဲ့ပါတဲ့ကျန်သုံးနိုင်ငံကတော့ Estonia, Netherlands နဲ့ Poland နိုင်ငံတို့ဖြစ်ပါတယ်။ American ကတော့ Canada, Britain, Australia နိုင်ငံတို့ထက်နောက်ရောက်ပြီးတော့နံပါတ်38နေရာမှာရှိပါတယ်။သိပ္ပံပညာရမှာလဲတရုတ်စင်ကာပူမကာအို Estonia, Japan, Finland, Korea, Canada, Hong Kong နဲ့ Taipei တို့ကအတော်ဆုံး10နိုင်ငံစီးရင်ထဲဝင်ပြီးတော့ American ကနံပါတ်18နေရာမှာရှိပါတယ်။တရုတ်နိုင်ငံကဘေကျင်း၊ရှန်ဟိုင်း၊ကျန်းစုနဲ့ကြီးကျန်းတဲ့၄ခုကကျောင်းသူကျောင်းသားတွေဟာတခြားတရုတ်ဒေသတွေထက်သင်္ချာနဲ့သိပ္ပံဘာသာရပ်ပိုင်းမှာတည်တည်တသာပိုတာတယ်လို့စာဖတ်ပိုင်းမှာလဲတာရာကိုလဲလေ့လာတွေ့ရှိမှုကတွေ့ရှိခဲ့ပါတယ်ရှင
်။ကြတာရင်းနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နှာစင်ကြရပါမယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမှာတန်တမန်ရေးဖိအားနဲ့အတူ ICJ နိုင်ငံတကာတရားရုံးမှာရင်ဆိုင်ရဖို့ရှိနေတဲ့အချိန်မှာပဲအခုလာမယ့်ဒီဇင်ဘာလ9ရက်နေ့မှာတရုတ်နိုင်ငံဂျာယေးဝင်ကြီးမြန်မာနိုင်ငံကိုလာဖို့ရှိနေပါတယ်။ဒီခရီးစဉ်ဟာမြန်မာနိုင်ငံအတွက်ဘယ်လောက်အထောက်အကူဖြစ်စေမလဲဆိုတဲ့သုံးသပ်ထားချက်ကိုကိုရနိုင်ကစုံစမ်းမေးမြန်းတင်ပြထားပါရရှင်
။ဒီနိုင်ငံသားရေးဝန်ကြီးဝါယီဟာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုလာမယ့်ဒီဇင်ဘာ9ရက်နေ့မှာလာရောက်မှာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဝါယီဟာမြန်မာနိုင်ငံကိုဒီဇင်ဘာ9ရက်နေ့နဲ့10ရက်နေ့မှာနှစ်ရက်ကြာခီးစဉ်ဖြစ်နေတော့မှာဖြစ်တယ်လို့ဒီနိုင်ငံသားရေးဝန်ကြီးဌာနကလည်းဒီကနေ့မှာသတင်းထုတ်ပြန်ထားပါတယ်။ရင်းညာရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာနိုင်ငံကရဲ့ဖိအားတွေရင်ဆိုင်နေရပြီးတော့တန်တမာရေးအကြက်တဲတွေဖြစ်နေချိန်မှာပဲတရုတ်နိုင်ငံသားရေးဝန်ကြီးအခုလိုမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းရွှေကြားရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးနိုင်ပွဲရှိတယ်လို့လည်းတရုတ်မြန်မာရေးချွမ်းကျင်သူဒေါက်တာလကျော်စောက VOA ကိုအခုလိုပြောပါတယ်
။ရိုဟင်ဂျာကိစ္စတွေလည်းသူတို့ကကူညီပါမယ်လို့ပြောထားတာပေါ့။အဲဘင်္ဂလားဒေ့ရှ်မှာရောက်နေရိုဟင်ဂျာတွေနေရာပြန်ရေးကိစ္စသူတို့အများကြီးကူညီမယ်လို့ပြောထားတော့ဒီကိစ္စတွေလည်းပါကောင်းပါနိုင်မယ်ထင်ပါတယ်။တော်ဆန်းစုကြည်လာတော့ကလည်းသမရရှိချင်းဖင်ကိုယ်တိုင်ကပြောလိုက်တာပဲလေဒီရိုဟင်ဂျာကိစ္စတွေသူတို့အတတ်နိုင်ဆုံးကူညီပေးပါမယ်လို့လည်းပြောလိုက်တာရှိတယ်
။ရိုဟင်ဂျာတွေကိုလူမျိုးတုံးတတ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနယ်သာလန်နိုင်ငံ The Hague မြို့မှာရှိတဲ့နိုင်ငံကတရားရုံး ICJ မှာတရားစွဲထားပြီးတော့လာမယ့်ဒီဇင်ဘာ10ရက်နေ့မှာတော့ပထမဆုံးအကြိမ်ကြားနာမှာဖြစ်ပါတယ်။ကမ္ဘာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ဖြေရှင်းသွားမယ်လို့မြန်မာအစိုးရကတော့ပြောထားပြီးအခုလိုနိုင်ငံတကာတရားရုံး ICJ မှာတွားရောက်ရင်ဆိုင်ဖို့ရှိနေခြင်းရပိုင်းအတွင်းတရုတ်နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံတွားရောက်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်တစုံတရာအထောက်အကူဖြစ်နိုင်မယ်လို့ခန့်မှန်းကြောင်းဒေါက်တာလကျော်စောကသုံးသပ်ပါတယ်
။အချိန်ကိုကြည့်ရတာပေါ့နော် time and space ကိုကြည့်ရတာဒေါက်ဆန်းစုကြည်ကဆယ်ရက်နေလောက်ကိုထွက်มาဖြစ်တာဒေါက်ဆန်းစုကြည်အဲ့လိုမထွက်ခင်လာတာကဟိုတခုကဒီလိုရှိရဟိုဘင်္ဂလားဒေ့ရှ်ကဟိုရောက်သွားတယ်အဲ့ဒီဟိုဗာလဲဒုက္ခတွေဒီကိုသူတို့ကျွန်းတကျွန်းကိုပို့စီစဉ်နေတဲ့ကိစ္စရှိတယ်အဲ့ဒီဟာကိုတရုတ်ကသူတို့ကူညီပါမယ်လို့ပြောတယ် ဟိုတောင်အာဖရိကနိုင်ငံမှာလည်းဟိုစလမ်တွေကိုဖျက်ပြီးတနည်းအားပုံလုံးကတရုတ်ကကူညီခဲ့တာရှိတယ်။အဲ့တော့အဲ့လိုနည်းနဲ့တရုတ်ကအကူအညီပေးဖို့များစဉ်းစားသလားမသိဘူး။အဲ့ဒီအချက်အလက်ကိုရရင်တော့ဒေါ်ဆန်းစုကြည်ကတည်းကဟိုနိုင်ငံကခုံရုံးမှာပြောရဲဆိုရဲအခါမှာသူ့အတွက်အနည်းငယ်အားရှိတာပေါ့ဗျာ။တလူဖြည့်ရှင်းမှုလည်းသူယူစားထားပါလေပါလေတို့ဒါမျိုးလည်းဖြစ်နိုင်တယ
်။ဒါပြင်တရုတ်နိုင်ငံသားဝန်ကြီးရဲ့ခီးစဉ်အတွင်းရုပ်နိုင်ငံကဒေသတွေမှာဖော်ဆောင်မှုကျိုးပန်းနေတဲ့ကမ္ဘာလမ်းစီမံကိန်းနဲ့ဒေသတွင်းကိစ္စရပ်တွေကိုလည်းဆွေးနွေးနိုင်ဖို့ရှိတယ်လို့ဒေါက်တာလကျော်စိုးကဆက်ပြောပါတယ်
။တရုတ်ကအခု RCEP လို့ခေါ်တယ်လေ Regional Economic ဆိုတာဟိုအာရှနိုင်ငံ၁၀နိုင်ငံနဲ့သူတို့တခြား၆နိုင်ငံပေါ့နော်။တရုတ်ကတောင်ကိုရီးယားရဲ့ဂျပန်ရဲ့အိန္ဒိယရဲ့နောက်ပြီးတော့ Australia ရဲ့ New Zealand ရဲ့အခုအိန္ဒိယကတော့နှုတ်ခတ်သွားပြီပေါ့လေအဲ့ဒီ RCEP ကိုသူတို့ငြင်းငြင်းဆန်းဆန်းအကောင့်တွေပေါ်ရေးအတွက်တရုတ်ကကြိုးစားနေတာတပိုင်းရှိတယ်နောက်တစ်ခုကတောင်တရုတ်ပင်လယ်ကျွန်းကအဲ့ဟိုပြဿနာတွေကိုဟိုနေ့မှ Code of Conduct ပေါ့အဲ့ဒါလက်မှတ်ထိုးဖို့လေတရုတ်ဘက်ကကြိုးစားနေတာတွေရှိတယ်အဲ့တော့အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဗမာပြည်ကိုလာပြီးတော့ဟိုငြင်းငြင်းမီးတာမြန်တာတခုခုရှိနေချင်တယ်
ပြည်ထောင်စုနိုင်ငံရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်ဖို့ကြိုးပမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။တစ်ချိန်တုန်းကဒီမိုကရေစီအစိုးရအနေနဲ့တပါတီအာဏာရှင်ဆန်ဆန်တစ်ဖက်သက်လှုပ်ဆောင်မှုတွေကြောင့်တပ်မတော်ကအာဏာသိမ်းယူခဲ့ရတဲ့အဖြစ်မျိုးအနာဂတ်မှာမဖြစ်ဖို့ပွက်စီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သမိုင်းသင်ခန်းစာယူသင့်တယ်လို့တက်မတော်သားကိုယ်စားလှယ်ကဒီကနေ့ပြည်ထောင်စုလွှတ်တော်မှာပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥပဒေအတိုင်းမလုပ်ဘူးဆိုရင်အန်ဒီရကြီးတယ်လို့လည်းတက်မတော်ကိုယ်စားလှယ်ဘက်ကသတိပေးပါတယ်။နိုင်ငံရေးအကဲခတ်တွေကတော့ဖွဲ့စည်းပုံပြင်ဆင်ရေးမှာတစ်ဖက်နဲ့တစ်ဖက်တင်းမာနေရင်လိုရာခရီးမရောက်နိုင်တာကိုသတိပြုဖို့ထောက်ပြကြပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်။
ဒီကနေ့ပြည်တော်စုလွတ်တော်မှာကရင်ပြည်နယ်မဲဆန္ဒနဲ့အမှန်ငါးကစိုင်းတန်းနိုင်အပါအဝင်တခြားပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေတင်ပြထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့ဆွေးနွေးတာမှာအခုလိုတက်မတော်သားလွတ်တော်ကိုယ်စားလှယ်ကတင်ပြခဲ့တာဖြစ်ပါတယ်
။ဒီမှာတမိုင်းဖြစ်ရတဲ့ဖြစ်ရတဲ့ခုကိုထုံထုပ်တင်ပြရပါလိမ့်။ဆင့်ခေါ်ပြီးဖြစ်တဲ့လွတ်တော်အစည်းအဝေးကိုဝင်ကြီးချုပ်ဦးနုနဲ့နိုင်ငံတော်တမတော်ဦးဝင်းမောင်တို့ကကြိုးကြောင်ဖော်ပြချက်မရှိဘဲပယ်ဖျက်ခြင်းကြောင့်ဒီမြဖဆပလအဖွဲ့ချုပ်လုံမှုဆောင်အဖွဲ့က1958ခုနှစ်ဩဂုတ်လ22ရက်နေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ရမှာပါလီမန်ကိုမိမိအာဏာတည်မြဲရေးအတွက်မိမိခပိုက်ဆောင်ဖွဲ့စည်းခဲ့လို့သဘောထားကမှောက်လုံမှောက်လန်လုံလန်ပြုကျင့်လျက်ရှိရာဒီလိုပြုကျင့်ခြင်းဟာဒီတော်စုမြန်မာနိုင်ငံတော်မှာပါလီမန်ဒီမိုကရေစီစနစ်ကျဆောက်အောင်ကာယကံမြောက်ကျူးလွန်ခြင်းဖြစ်တယ်ဟုဝေဖန်ပြစ်တင်ထုတ်ပြန်ခဲ့မှုကိုအထူးသတိပြုနိုင်ဖို့ထုတ်လုပ်တင်ပြပါပ
ါဒုတိယပုံမူကြီးမျိုးထွန်းအောင်ကခုလိုတင်ပြဆွေးနွေးခဲ့တာပါဒီလိုဆွေးနွေးကြရတဲ့ပတ်သက်လို့လွှတ်တော်မှာအနာရပါတီ NLD ဘက်ကတော့ဆွေးနွေးချက်ကိစ္စနဲ့မသက်ဆိုင်တာကြောင့်ဆိုပြီးဒီဆွေးနွေးချက်ပေါ်ကန့်ကွက်ခဲ့တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအစီအစဉ်တွေနဲ့ပတ်သက်လို့လက်ရှိလွှတ်တော်တက်တန်းအတွင်းမှာအပြီးသက်ဆောင်ရွက်မဲ့အကြောင်းပြည်တော်စုလွှတ်တော်နာယကဦးတီခွန်မြတ်ကပြောဆိုခဲ့တာရှိပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကအဟန့်တားဖြစ်နေတယ်လို့ဝေဖန်ခံနေရတဲ့တက်မတော်ဘက်ကတော့လိုအပ်ရင်ပြင်ဆင်တာတွေကိုထောက်ခံသွားမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းတက်မတော်သားကိုယ်စားလှယ်တွေအနေနဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြင်ဆင်လိုတဲ့အချက်တွေကိုထောက်ခံပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။နိုင်ငံရေးအကဲခတ်တွေဘက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးမှာတစ်ဖက်နဲ့တစ်ဖက်တင်းမာနေရင်လိုရာခရီးမရောက်နိုင်တာကိုသတိပြုဖို့ထောက်ပြနေကြပါတယ်။ဒီလိုအခြေအနေမျိုးကိုကြော်လွားဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်တိုင်းပြည်အကျိုးအတွက်အသေးချာရှေ့ရှုဖို့တိုက်တွန်းလိုက်သူကတော့နိုင်ငံရေးလေလာတုံတက်သူဒေါက်တာရံမျိုးသိမ့်ပ
ါတကယ်တမ်းကတော့တော့နိုင်ငံရေးအရတော့ညှိနှိုင်းဆွေးနွေးပြီးတော့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ချင်းကပ်အပြေရှာနိုင်မှုကအရေးကြီးတယ်လို့မြင်တယ်နော်ဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်ဒီအနေနဲ့လည်းပဲဟုတ်လားဒီသူတို့နေ့စဉ်ဟုတ်လားရွတ်ဆိုနေတဲ့သစ္စာဒိဋ္ဌိမှာပါတယ်လို့ပဲเนาะငါနိုင်ငံတော်ငါနိုင်ငံသားအတွက်ကိုရှေ့တန်းတင်ပြီးတော့ဟိုကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအတွက်အကောင်းဆုံးဖြစ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြင်ဆင်မှုတွေကိုဖော်ဆောင်နိုင်မှုအတွက်အမျှော်မြင်ရှိရှိနဲ့ညှိနှိုင်းဆွေးနွေးအပြေရှားနိုင်မှုမဖြစ်မနေလိုအပ်တယ်လို့မြင်ပါတယ
်နိုင်ငံရေးစီးပွားရေးလေလာတုံတက်သူဦးမင်းခင်ကတော့နှစ်ဖက်ဘုံသဘောတူညီချက်ရအောင်ညှိနှိုင်းလုံဆောင်ဖို့လိုအပ်နေပြီလို့ထောက်ပြသွားပါတယ
်ဒီချက်ကထိပ်ပိုင်းကဒီညှိနှိုင်းခြင်းနဲ့ဒီဘုံကျိုးစီဝါဘယ်လိုသွားမလဲဆိုရေးပြီးတော့အဲ့ဒီပုံမှာတကယ်ကြက်တင်နိုင်တယ်ဆိုရင်တော့ဟိုအခြေရနိုင်တယ် အဲ့လိုမဖြစ်နိုင်မယ်နဲ့ကျိုးစီးပွားမတူတဲ့ရှိတော်ဝင်တွေတောင်းနေကြတော့ပြည်လည်အောင်ရှင်းဖို့မလွယ်ဘူးအဲ့ဒီကနောက်တစ်ဆင့်ကြရမှာမြင်နေတဲ့အမြင်တွေခံယူနေတဲ့အတွေ့အကြုံတွေသဘောထားတွေပေါ့နော်အဲ့ဒီကိုသွားရမယ်
အတိုက်ခံပြည်အောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကတော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီစတင်ဖွဲ့စည်းချိန်မှာဥပဒေနဲ့မကိုက်ညီကြောင်းကန့်ကွက်ခဲ့တာတွေရှိခဲ့ပါတယ်။တမရော်သားလွှတ်တော်ကုစလေတွေဘက်ကလည်းပူးပေါင်းကော်မတီရဲ့ဆွေးနွေးမှုတွေမှာပါဝင်ဖို့ညှင်းဆန်ထားသလိုရခိုင်တိုင်းရင်းသားကုစလေအချို့ကတော့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကနေနှုတ်ထွက်ထားတာတွေရှိပါတယ်ရှင်။
မေခပြပြသွားတာပါရှင်အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးကြပါတယ်တိုက်ပွဲတွေဖြစ်နေရာရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၅ခုလောက်မှာလက်အေကတသိန်းကျော်လောက်စပားရိတ်သိမ်းဖို့အခက်ကြုံနေရတဲ့အကြောင်းရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလယ်သမားသမဂ္ဂဥက္ကဋ္ဌကပြောပါတယ်တိုက်ပွဲတွေကြောင့်လယ်သမားတွေလယ်ထဲမသွားရကြဘဲစပားကင်းတွေကိုဒီအတိုင်းပစ်ထားရတယ်လို့ရသေးတော်မြို့နယ်ကြောက်တန်းကျေးရွာကလယ်သမားတဦးကလည်းပြောပါတယ်တောင်သူလယ်သမားတွေရဲ့အခက်အခဲတွေကိုအစိုးရဘက်ကတတ်နိုင်သလောက်ကူညီပေးနေတယ်ဆိုတဲ့အကြောင်း VOA သတင်းတောက်ကိုတက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်
လက်ရှိအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်နေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်၅ခုလောက်မှာလေကားတသိန်းကျော်လောက်စပားရိတ်သိမ်းဖို့အခက်ကြုံနေရတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်တူလေသမားတမကဥက္ကဋ္ဌဦးကျော်စံကပြောပါတယ်
ဒီပြင်ကျွန်တော်တို့ဒီရခိုင်ပြည်လောပိုင်းဒီတောင်နှင်းဒေသနဲ့ဆက်သက်တဲ့မြို့နယ်ရှင်းမြို့နယ်လောက်တော့ရှိတယ်ပေါ့ဟိုအကြံပြန်အရှင်ပေါ့နော်အဲ့ဒီထက်မှာမှကျွန်တော်တို့ဒီတောင်သူလေသမားနဲ့ပတ်သက်တဲ့ဒီမစိတ်တိုးနိုင်ခဲ့တဲ့ area ဟိုဧကတွေရှိခဲ့တယ်စိတ်ပြောင်းနိုင်တဲ့အထက်မှာပဲအခုလက်ရှိအနေထားရပေါ့ကျွန်တော်တို့ရိတ်သိမ်းနိုင်တဲ့ဟိုအခွင့်အလမ်းမရှိဘူးပေါ့ရိတ်သိမ်းနိုင်ဖို့အခက်အခဲတော်တော်ရှိတဲ့မြို့နယ်ကတော့ကျွန်တော်9ဧကဟို9မြို့နယ်လောက်ရှိတယ်အဲ့ဒီ9မြို့နယ်မှာတော့ဧက1000 2000ကျော်လောက်ကျွန်တော်တို့စစ်တမ်းပေါ့နော်ကျွန်တော်တို့ဒီတောင်သမကရဲ့စစ်တမ်းအရာကျွန်တော်တို့ဧက1000 2000ကျော်လောက်ရှိတာကိုတွေ့ရတယ်
တိုက်ပွဲဖြစ်ပေါ်နေတဲ့ဒေတာကလေသမားတွေကိုတပ်မတော်ကအထောက်ခံအားပေးနေဆိုတဲ့တန်တရားနဲ့ဖန်စီစစ်ဆေးတာတွေရှိတာကြောင့်လေသမားတွေဟာလေထဲကိုမတော်ရေးကြပဲစပားစိုက်ပြိုးထားတဲ့လေကွင်းတွေကိုဒီတိုင်းပြစ်ထားကြရတယ်လို့သူကဆက်ပြောပါတယ်
။ပွင့်ပွင့်လင်းလင်းပြောရင်ကျွန်တော်တို့ဟိုတိတ်ပွေဖြစ်တဲ့ဒေသပေါ့အဲ့ဒီဒေသတွေမှာကျွန်တော်တို့ကရိတ်ပုတ်အတွက်အနှောင့်အယှက်တော်တော်ဟိုအနှောင့်အယှက်ပေးတဲ့အနေအထားမျိုးကျွန်တော်တွေ့ရတယ်။ဥပမာဘာမှတိတ်ပွေတော့မရှိဘူးဒါပေမဲ့လို့အဲ့ဒီတိတ်ပွေအဲ့ဒီနေကိုတော့ရင်သူတို့ကဒီဟိုပေါ့ဘာညာပေါ့သူတို့ကအပေးတယ်ဆိုတဲ့ပုံစံမျိုးတန်တရားစိတ်နဲ့ပေါ့နော်ဖန်စီခံရတာတွေဟန်တာတွေရှိတယ်အဲ့ဒီအကြောင်းကျွန်တော်တို့အခက်အခဲရှိတယ်လို့ကျွန်တော်ပြောအောင်ပါပေါ့
ရသေးတော်မျိုးနဲ့ကြောက်တန်းကြီးရွာမှာလဲနှစ်ဖက်တိုက်ပွဲတွေမကြာခဏဆက်သလိုဖြစ်ပေါ်နေတာကြောင့်စပားရိုက်သိမ်းဖို့အခက်အခဲတွေနဲ့ကြုံတွေ့နေရပြီလေက300လောက်ပြစ်ထားရတယ်လို့ကြောက်တန်းဒေသခံဦးဝေမောင်ကပြောပါတယ
်300လောက်ရှိမယ်300ရေကားလောက်ရှိမယ်ဟိုစိတ်ကြိုးကြတဲ့စပားတွေကိုလေပဲအဲ့ဒီလိုသာတိုက်ထောဟိုတိုက်ထောရမယ်ဆိုလို့ရှိရင်တို့မိုးမင်းစားပေါင်းမင်းဟာကလေးတွေကြည့်ရတယ်မှာတောင်းစရရောအချောဖြစ်ဖြစ်ဒီကုန်းဘော
လက်ရှိရခိုင်ပြည်နယ်တိတ်မှာနှစ်ဖက်တိုက်ပွဲတွေဟာရခိုင်ကတဲ့ပုံမပြင်းထန်လာတာဖြစ်ပြီးတောင်သူတွေရဲ့အခက်အခဲကိုအစိုးရကလွှဲပြီးဘယ်သူမှဖြေရှင်းနိုင်မှာမဟုတ်တာကြောင့်အစိုးရအနေနဲ့တောင်သူလေသမားတွေကိုကူညီပေးစေချင်တယ်လို့လည်းဦးကျော်စံကဆက်ပြောပါတယ
်ဒီအချိန်မှာအစိုးရကလွှဲရင်ကျွန်တော်တို့ကအကူပေါ်အတွက်တိတ်ဟိုကျွန်တော်တို့အခွင့်အလမ်းတိတ်မရှိနိုင်ဘူးပေါ့နော်ဟိုအစိုးရရဲ့ကျွန်တော်စီမံခန့်ခွဲမှုပုံမှာပဲဒီတောင်သူလေသမားတွေရဲ့အခက်အခဲကကျွန်တော်တို့ရုံထွက်နိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်။မျော်လင့်တယ်။ဒါပေမဲ့လို့ကျွန်တော်တို့လက်ရှိအချိန်ထိကျွန်တော်တို့ထိတ်တန်တန်ပေါ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတာအဖြေရှာဖို့ကြိုးစားတာလေသမားတွေတဏှာအပြင်လေသမားကိုကိုးစားပြုတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံတာမင်းမြန်တာတော့ကျွန်တော်တို့ကမရှိသေးဘူးခင်ဗျာ။
ရခိုင်ပြည်နယ်ဆိုရဖွေဖက်ကတော့တောင်သူလေသမားတွေအတွက်ရှိတဲ့စပားရိတ်ဆက်တွေအကုန်လုံးကိုပေးထားပြီးသားဖြစ်တယ်လို့စိုက်ပျိုးရေးမွေးမြူရေးတက်တော်နေတပ်တုတ်တွင်ဝန်ကြီးဦးကျော်လင်ကပြောပါတယ
်တိတ်ပွေးရှောင်းတွေကလည်းတကယ်သူတို့ကနဲ့တူပါပဲအဲသူတို့ဥမာအမှန်တကယ်အခက်အခဲရှိပါတယ်အခက်အခဲရှိတော့ကျွန်တော်တို့အဆိုအဖွဲ့မှလည်းရှိတဲ့ဆက်တွေကိုအကုန်လုံးထုတ်ပြီးတော့ကျွန်တော်တို့တုံးနေကြတာပေါ့လေအခုကျွန်တော်တို့တုံးတာကကျွန်တော်စစ်တွေခရိုင်မှာဆိုလို့ရှိရင်30နဲ့80စီကျွန်တော်တို့အဆိုအကထုတ်ပေးထားပါတယ်တောင်သူတွေလက်ထက်မှာရှိပါတယ်now ကြောက်တော်မှာဆို9စီးရှိပါတယ်တောင်သူလက်ထဲမှာ now မြောက်ဦးမှာ4စီးရှိပါတယ်မင်းပြားမှာ2စီးရှိပါတယ် now ကျွန်တော်အောက်ဘက်မှာကြာလို့ရှိရင်တောင်ပိုင်းမှာကြာရင်သံတွဲမှာ2စီးရှိပါတယ်ဒါအပြင်ကျွန်တော်မြန်မာနိုင်ငံဆန်စပါးလုံမရှင်များအသင်းနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်မက်ကိုကကျွန်တော်တို့အစိုးရအဖွဲ့ကိုလှူထားတဲ့ဆက်တစ်စီးလက်တောင်သူတွေလက်ထဲမှာပဲရှိပါတယ် now ဒီနေ့ပဲအိန္ဒိယအကလှူတဲ့ရေမင်းရှူတဲ့15စီးအဲ့တော့တမျိုးနေတဲ့ဇီးကြနဲ့ကျွန်တော်အကုန်လုံးခိုးပြီးတော့ပေးထားပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရမှရှိတဲ့ဆက်တွေအကုန်လုံးအောင်တောင်တွေလက်ထက်မှာပဲရှိပါတယ်တကယ်ပြည်ပကဂူကြီးနိုင်မယ်ဆိုလို့ရှိရင်အစည်းထောင်ကျော်လိုပါတယ် Tapi yang kami ini asalnya masih ada, kuna jono biasa loh apa.
Yang kami ini dengan sebab itu ha, tiga mah tanding sekarang ni tanding hati tuanong sih bi. Tapi boleh jangan muda di mana sebab saya biar nanti lega tunggung jati sih deh lo, tunggu lihat mah tama kaga biasa utahbar eh. Saya biar hari lega dorong mewah gule, aku sendiri melayu tinggi nanti ada apa deh. Yang kami ini mewah mah, tiga ding tapi boleh jangan tinggi sih deh tiga kan biar dulu dia tukar yang nanti ada jang.
အခုနှစ်ဖက်ဆွေးနွေးပြီးတော့ညင်းချမ်းရေးကိုအကောင့်ထွေးဖို့ဆောင်ရွက်ပေးစေရှင်တယ်လို့အစိုးရဖွဲ့ကပြောပါတယ်။ကိုတန်နိုင်ငံဆောင်စံတင်ပြခဲ့တာပါရှင်။အခုထိုင်းနိုင်ငံကိုအလုပ်သွားလုပ်ကြတဲ့မြန်မာအလုပ်သမားတွေဘက်ကလည်းအလှည့်ပေးကြပါတယ်။ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တရားဝင်အလုပ်လုပ်ဖို့မြန်မာကျန်ဝေကိုသိမ်းပေးထားရပါမယ်။ကုမ္ပဏီတွေဘက်ကစာချုပ်ပါအချက်တွေအတိုင်းအကြဆောင်ရွက်မပေးတာကြောင့်လုပ်ငန်းခွင့်မတူတာအလုပ်ပုံမှန်မရတာအပြင်လှုပ်အားကရှင်းမပေးတဲ့ပြဿနာတွေကိုရင်ဆိုင်နေရတာကြောင့်အခုလိုတိုင်ကြားရတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မှာချုပ်ဆိုထားတဲ့အတိုင်းဖြစ်မလာတာကြောင့်အလုပ်သမားတွေကသက်ဆိုင်ရာဝန်ကြီးဌာနကိုတိုင်ကြားမှုတွေလုပ်ခဲ့ရမှာကုမ္ပဏီ၄ခုကတော့နေ့နာကြီးတချို့လာရောက်ရှင်းပေးခဲ့တယ်ဆိုပြီးအလုပ်သမားရဲ့လှုပ်ဆောင်နေတဲ့ AAC
မဟာမိတ်အဖွဲ့ကခေါင်းဆောင်ကိုရဲမင်းကပြောပါတယ်။အားလုံးပုံခု၉ခုမှာမှ၄ခုလာရှင်းတယ်၅ခုကတော့အခုလှုပ်သမားတွေကအရေးယူပေးဖို့တိုင်ကြားတာရေးတာတိုင်ကြားတာတင်လိုက်။ထိုင်းမှာလည်းအများကြီးပဲထိုင်းမှာလည်းအဲ့ဒီဒီစာချုပ်ပါအချိန်ချိုးပေါက်ခံရတဲ့ အေဂျင်စီတွေအလုပ်မှာတော့မျောင်းများစွာရှိတယ်နေ့စဉ်လည်းဖုန်းတွေဝင်တယ်ဒါနဲ့ကျွန်တော်တို့အေဂျင်စီကလည်းဝင်လာသမျှအမှုတိုင်းကိုကောင်းဆိုလာတာဒုက္ခတွေတိုင်းအကုန်လုံးမကူညီနိုင်တော့ကြားနိုင်သလောက်ဂလန်မီသလောက်လုပ်နိုင်သလောက်ကိုလုပ်နေတယ်ထပ်ပြီးအလုပ်လုပ်လို့လည်းမရတော့တဲ့အခြေအနေတွေကြောင့်ထိုင်းမြန်မာနယ်စပ်မြောက်ပြည်မြို့ကိုပြန်လာရပြီးအခုချိန်ထိကုမ္ပဏီဘက်ကလာရောက်ညှိနှ ပါရှင်မလို့ရပါဘူးကျွန်တော်စောက်လို့ရပဲလို့ရပါတယ်လောကကပုံမှန်မရပါဘူးခင်ဗျာကျွန်တော်တို့ဒီမှာသွားရတော့လောကဟိုမှာသွားကြတယ်အဲ့တော့တလားနဲ့ငားရဲ့လောက်ပဲလောက်ရပါတယ်အဲ့ဒါမှကျွန်တော်တို့လောကကဟိုကျွန်တော်ဟိုဒီတစ်ခုကလည်းကုညီတောင်းရတယ်မှာကျွန်တော်တို့အားရှင်မှာပြည်ရှင်လေးပါတယ်ခင်ဗျာခေါ်တော့ကျွန်တော်တို့ဒီမှာကိုသိန်းကြီးကျွန်တော်လုံးဝပုံပေးရပါခင်ဗျာစာချုပ်ဆိုတော့ကျွန် ลูกตาไม่เป็นก็แต่งจ้าจ่าเรื่อยปุโรเมสุมาคอมมิวนิสต์ช่วยกันลายเอาพิเศษไปเก็บบีนี่น่าจะช่วยไปเก็บบีไหมไทยมาลูกอาก็ไม่ยาอะไรด้วยพิเศษไปบุกุโรเจนี่เดียวลูกตาจะอุกาเลยเปลี่ยนไปเลยลูกตาโกเซนีบ้าฮะมีอะไรมีมาเนทไทยเนบีตุโรยเปียตนาเรียบ
ลูกตาโกเซนีบ้าฮะมีอะไรมีมาเนทไทยเนบีตุโรยเปียตนาเรียบพิเศษไปบุกุโรเอเจนซี่เรียบพิจารณาเก็บบีเม่นั่นเราจ่ายที่ลายเอามาพิเศษไปเลยเอเจนซี่เรียสิ่งนี้เลยสูบีลูกตาไม่รีก้าสูบาร์เลยคอมมิวนิสต์เบก้าซาจอบาสิ่งนี้ชอบเอาตาจ้าลูกเนี่ยมาดูรายลูกมาแมนนารีกูจงยาบีเยเรพันซีดาวคันเงียร์ลูกตาไม่รีเลยมีอาพยาสิ่งนี้รับบ้าแต่ช่วงก่อนลูกอาก้าบุกปมมาไม่เชื่อใจจ้า
อารมณ์ธรรมะแต่ยาสิยงหัวตัวยาวแต่งจารมาลูกอาการจะช่วยยาสิเรื่อยๆลูกตาไม่รักสุขาเร่ท่านนั่งมาตียาวิงหัวตียาโมวิบามยามาลูกตาตรงแต่เทมันเอชินีบาเอชินไม่เอ็มมาส่งจัดเต็มจักรราวาเช่จะมารู้วิวกับทุเรียนเป็นเรื่องซีซันจุนเนปัตตาลูกวิบามจันเปิลูเร่น่าเส้นลูเร่ติดเช่นวิตาอยู่ลูเร่ส่วนยังสารายลิสา voaamerican.com/sarai.com/email/bamis@voanews.com
ကိုလည်းစာရေးသားနိုင်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ52.40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို69 92နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ192ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီ9နာရီအစီအစဉ်ပြပြချင်း9စနာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ192ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာပါရှင်
VOA မြန်မာပိုင်းရဲ့ 2019 ခုနှစ်ဒီဇင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 192532ကနေနားဆင်နိုင်သလို VOA Facebook ဆာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ခြင်းနဲ့တပြင်းညီနားဆင်နိုင်ကြပါတယ်။အခုညဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာနားဆင်ကြရဖို့ရှိတာကအပွဲရယ်ပွဲဆိုတော့တစ်ခုပဲကြောက်တော့ဒီကိုကြည့်ရတော့ပေါ့နော်။ကျွန်တော်တို့ဆေးပွဲကသက်တမ်းနဲ့ထွက်အောင်လုပ်ရတယ်
ဒီနေ့ကိုပဲပါလာအောင်ကြိုးပမ်းကြပါရတယ်တရုတ်အစိုးရကဒီနည်းကိုသုံးလာတာသိပြီးတော့မကြသေးပါဘူးအောင်မြင်တာရှိသလိုမအောင်မြင်တာတွေလည်းရှိတဲ့အကြောင်းဦးအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့သူတင်ပြထားပါရရှင်
ဘာသာအစိုးရကမှအာဏာပိုင်နဲ့အပြည့်အယူလုပ်နိုင်ရင်ကိုလိုချင်တာရမယ်လို့တရုတ်အစိုးရကယူဆခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအစိုးရတက်လာပြီးမြစ်စုံစီမံရေးကိုရပ်ဆိုင်လိုက်တဲ့နောက်ပိုင်းမှာမြန်မာလူ့အဖွဲ့အစည်းရဲ့လူသားစားအလှပေါင်းစုံအဖွဲ့အစည်းပေါင်းစုံကိုကိုယ်ပဲပါလာအောင်တိမ်မွေ့နူးညံ့စွာဆွဲဆောင်မှုတရုတ်အစိုးရကဆုံးဖြတ်လိုက်ပုံရပါတယ်။ဒါပေမဲ့အပြော်စွ Nanganyasiyengu, Southern California Tekaduga, Maneka Topian Tavare, Global Ranking of Soft Power 2018 Chipare, Anunine Siyunye Chuanchine, Nangan Tonse Siyema, Englanga Patama, Pienteka Dutia, Jamaica Tatia, American Zerota, Japan Piensama Pipi, Tioka Sena Sekodema Yoni Vade. Dawime Asha Senangae, Abiozo Chonchi Mumaro, Japan Patama, Tong Korea Dutia, Singapore Tatia, Tioka Zerota Pipade. Asoya Sene, Yenche Mudali, Nangae Yusa, Nanganjae Lanze, Pinyae Sene, Sivoy Lunga, Sararigu, Adika Tapi, Akepia Tapade.
Kube Bala on Wara Piambi, Siyon Tindune Niyama, Tio Suyaha, Mwiji Amyaji Akonja Kamare. Nisin Dola Tambon Tatonjo, Tony Delu, American Ak Kamantabare. Tio Yenji Mu, Bazazaga, Pinyae Sene, Sarari, Piambo, Tanguria Nangama, Natong Liga, Confucius Institute Satin, Punlebare. Sadoni Jareka, Kabama, Confucius Institute Bong Naya Jo Shilabare. English Suyaye, British Kong Si Dulo, Yinje Mune Pinyayi Ma, Pidri Pawenla on Yuevo Yabare. Dame British Kong Sigaro, Nani Edwin, Yungwe Nase, Shochale Lu, Diakunase Joda, Jamarore. Deo Bima, Pinya Tine, Nanganja Jonda, Leading Jogo, Deo Suyaga, Taupamare.
Deo Suyaga, Golo Jinaya, Wego Yellow Tompi, and Nu Nine, Sion Pengu Niraha. What happened to Lupini Vade? Tio Luvwe Siha, Cassinevi, Pekan Sunjemu, and Nezon Pijang, London, Chesai, Charities Aid Foundation, Tamatavare. Komati Dugo Kunimu, Alumwe Tewe Mune, a tempo at the Kukuba, Luape Kunimu, Sare, a Chetungiagu, a Chepubi, Nangamount Tiana Sessionanga, Luye Tatanjogu, Setanko Yubi, Longere Autobalama. Kaba Lucemia Siengu, Topia Made. Sedana, she's only Yayozon Tampi Rema, American Patama, Yamaga Dutia Yabade. Cassie and Nezone, Pekan Sun Jemu, and Nezoha, the Yopi Pinibade. ဝါရပြမှုကြီးစိုးတဲ့နိုင်ငံဖြစ်ပါတယ
်မြန်မာသတင်းမီဒီယာလောကကိုတဖြည်းဖြည်းစီးယုံသိမ်းသွင်းဖို့တရုတ်ဘက်ကကြိုးပမ်းနေပုံကိုလွန်ခဲ့တဲ့အောက်တိုဘာ12ရက်နေ့ထုတ်မြန်မာနောက်စာဆောင်မှာတင်ထက်ပိုင်ဆိုသူကရေးသားခဲ့ပါတယ်ယူနန်ပြည်နယ်တဟုံဒေသန္တရအစိုးရဝါရဖြန့်ဌာနရဲ့ကွန်ရက်ပေါက်ဖော်အွန်လိုင်းမြန်မာသတင်းစင်ဟာကချင်ဒေသကိုစီးယုံဖို့ရည်ရွယ်ပါတယ် 7 day သတင်းစာမှာတရုတ်ပိုလန်မှတစ်ကိုကြော်ညာတဲ့ဆောင်းပါးမျိုးတွေ့နိုင်ပါတယ်ကြက်ဆယ်သိန်းပေးလာတာနဲ့တရုတ်ရဲ့ဝါရဖြန့်သတင်းဆောင်းပါးကို The Voice စာဆောင်ကဖော်ပြပါတယ်ညစီမသတင်းစာဆောင်ကလည်းတရုတ်အစိုးရပိုင်း Global Times နဲ့သတင်းဖလှယ်ဖို့သဘောတူထားတာ2016ခုနှစ်ကတည်းကဖြစ်ပါတယ်တရုတ်ဝါရဖြန့်မှုနဲ့ပတ်သက်သူတွေတိုးပွားနေတာတွေ့ရပါတယ
်မြန်မာနောက်သတင်းစာဆောင်ကိုအမေရိကန်ကထောက်ပံ့တယ်လို့တရုတ်ကလည်းမြန်မာသတင်းစာဆောင်တွေကိုထောက်ပံ့ဖို့ကြံစည်နေပုံရပါတယ်တရုတ်ပြည်ကိုသွားရောက်လည်ပတ်တဲ့မြန်မာသတင်းသမားဥယျာဉ်လည်းတဖြည်းဖြည်းများပြားလာပါလေတာမွေမြို့နယ်ဖုန်းစိန်လားမှာမြန်မာပလက်ဖောင်းဆိုတဲ့အွန်လိုင်းမီဒီယာကိုတရုတ်အရင်းနှီးနဲ့မတ်တီတာမှုဒါရိုက်တာထဲမှာတရုတ်နိုင်ငံသား5ဦးနဲ့မြန်မာ2ဦးပါဝင်ပါတယ်မြန်မာတရုတ်စီးပွားရေးဈေးညံစီမံကိန်းတွေမှာဒေသခံတွေရဲ့ထောက်ခံမှုယုံကြည်မှုကိုလိုအပ်တယ်လို့ဒေါ်စန်းစုကြည်ကပြောထားတာကြောင့်မြန်မာလူထုရဲ့ထောက်ခံမှုနဲ့ယုံကြည်မှုကိုရရှိအောင်တရုတ်ကအစွမ်းကုန်ကြိုးပမ်းနေပုံရပါတယ်မြန်မာပြည်မြောက်ပိုင်းမှာလူမှုရေးအကူအညီပေးဖို့အတွက်ရန်ငွေတန်း1000သို့မဟုတ်ဒေါ်လာတန်150ထောက်ပတ်မှုလွန်ခဲ့တဲ့ဧပြီလမှာတရုတ်အစိုးရကသဘောတူလိုက်ပါလေယူနန်ကိုအခြေခံတဲ့တရုတ်မြန်မာစီးပွားရေးဈေးညံမှာတရုတ်ဘက်ကစီမံကိန်း30တင်ထားပြီးမြေ၉ခုသာမြန်မာဘက်ကအတည်ပြုပါတယ်အနုနီးနဲ့စီယုံသိမ်းသွင်းတဲ့အပျော်စွဲလမ်းစဉ်ကိုတရုတ်ကျင့်သုံးလာတာသိမကြသေးပါဘူးရေရှည်ကျင့်သုံးနိုင်မှအကျိုးခံစားရဖို့ရှိပါတယ်အခုရေတွင်သူခုရေကြီးတောက်လို့ရတာမျိုးမဟုတ်တာသင်ရှားပါလေခင်ဗျာ
ဥက္ကံခရမြမရေးတုံသက်ချက်ကိုမနေ့ဖန်တောက်ကြနေမနေ့မှလည်းနောက်တစ်ချိန်နားဆင်နိုင်ပါလေရှင်အခုကျမ်းမာရေးအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါဒီတစ်ပတ်မှာတော့ငလျင်လှုပ်ရင်ဘာတွေချက်ချင်းလှုပ်တင်သလဲဆိုတာကိုပြောပြပေးမှာဖြစ်ပါတယ်ငလျင်လှုပ်ချိန်ဟာအချိန်တို့ခဏတာလေးဖြစ်ပြီးလူတွေရုတ်တရက်မှုအထိတ်တလန့်ဖြစ်သွားတတ်ပြီးတော့ဘာလို့ရမှမသိပဲဖြစ်တတ်ကြပါတယ်ငလျင်လှုပ်ပြီဆိုတာသိတာနဲ့တပြိုင်နက်အရင်ဆုံးစိတ်တည်ငြိမ်အောင်ထားဖို့လိုအပ်ပါတယ်ပြီးတော့မှချက်ချင်းတဆင့်စီဘာတွေလှုပ်တင်နေဆိုတာစနစ်တကျဆောင်ရွက်ရမယ်ကိစ္စတွေနဲ့ရှောင်ရမယ့်ကိစ္စတွေကိုရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသဌာနကပမောက္ခဌာနမှဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ရေးပေါ်ပြည်သူ့စေယုံကြီးပမောက္ခဒေါက်တာမော်မော်ဦးခင်ဗျာကျွန်တော်တို့ဒီငလင်အန်တရနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တဲ့နေရာမှာငလင်မတိုင်ခင်ကြိုတင်ပြင်ဆင်ထားတဲ့ဒီလေးလံတဲ့ပစ္စည်းတွေပြိုကျလဲကျတာကနေကာကွယ်ဖို့ပစ္စည်းအထားသူစနစ်တကျရှိဖို့ ਨੇ ဒီလမ်းပေါက်လဲပိတ်မသွားအောင်ပေါ့နော်ပြင်ဆင်ထားဖို့နောက်ချက်ချင်းဒီဝက်ကာကင်လုပ်နိုင်ဖို့ပေါ့နော်အလုံးကြုံဆုံးအခိုင်အမာဆုံးနေရာကိုရှာရဖို့ ਨੇ ဒီအရေးပေါ်ရှေးဦးသူနာပြည်စုနီးတွင် ਨੇ အရေးပေါ်ဆင်းတဲ့ပစ္စည်းတွေကိုစောင့်နှားဖို့တွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေငလင်လှုပ်လာတဲ့အချိန်မှာဘာတွေချက်ချင်းလှုပ်တင်တာကိုဆက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဆရာအဲ့ဒီတော့ငလင်လှုပ်တာနဲ့ဆရာကြီးပထမဆုံးဘာလို့ဖို့အရေးကြီးလဲဆရာ
။ငလင်တကယ်လှုပ်လာပြီဆိုတဲ့အချိန်မျိုးမှာကျွန်တော်တို့မှာချက်ချင်းကိုယ့်ရဲ့တုံ့ပြန်ဆောင်ရွက်မှုတွေကစနစ်ကျဖို့လိုတယ်။စနစ်မကျရင်ခုနပြခဲ့တာနဲ့ဒီဆုံးကပို့ပြီးတော့များနိုင်တာပေါ့နော်။အဲကြောင့်မလို့တကယ်လို့မြက်ကိုဟာစောင်းဦးအတွင်းမှာအိမ်အတွင်းမှာရုံးအတွင်းမှာရှိနေတဲ့အခြေအနေပထမဆုံးအရေးကြီးဆုံးကတော့ကိုယ့်အကူစတေဘယ်ဖြစ်အောင်ပေါ့နော်။ကိုယ့်အကူတည်ငြိမ်အောင်နေပြီးတော့ဆုံးဖြတ်ချက်ချပြီးတော့အလုပ်ရမယ်ဆိုတဲ့ step တွေကိုတစ်ခုပြီးတစ်ခုလုပ်သွားဖို့လိုတယ်နော်ဒီလိုပဲကိုယ့်ရဲ့ဘေးမှာရှိတဲ့ဒေသစုဝင်တွေရောနော်လုပ်ဖို့ကြိုင်ဖက်တွေရောအကုန်လုံးကိုလည်းပဲတတ်နိုင်သမျှအရန်ကိုမကြောက်ရွံ့မှုနဲ့ရောက်ရက်ခတ်ပြီးတော့မဖြစ်ဖို့အတွက်ဒါတွေအတွက်တော့ချက်ချင်းပဲကြံ့ကြံ့ပေးရမယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ငလျင်လှုပ်လာလာချင်းအရေးကြီးဆုံးကဒီစိတ်ကိုတည်ငြိမ်အောင်ထားပြီးတော့အခုဆရာပြောတဲ့ဘလို့စနစ်တကျဆက်ဆောင်ရမယ်ဆိုတော့အသေးစိတ်ရှင်းပြပေးပါလားဆရာ
ပထမဆုံးစလှုပ်တာနဲ့လိုအပ်မယ့်ကိစ္စကတော့အနည်းကင်းတဲ့နေရာကိုအမြန်ချဖို့ကိုရှိနေတဲ့နေရာနေပြီးတော့အနည်းကင်းတဲ့နေရာဆိုတာအဆောက်အဦတွေကနေပြီးတော့အပြေကိုထွက်ဖို့အတွက်လုံးဝမထွက်သင့်ဘူးခြေကအရှင်းတေးချင်းပြီးတော့အဆောက်အဦပြေကိုထွက်အောင်ကြိုးစားတာတို့အဲဒါကြတော့ဓာတ်လီကားကိုသုံးပြီးတော့အပြေကိုထွက်အောင်ကြိုးစားတာမျိုးတွေမလုပ်သင့်ဘူးဘာလို့လဲငလင်လုတ်တဲ့အချိန်ကနည်းနည်းလေးကိုပြေးနေတဲ့အချိန်မှာပဲ ူတဲ့အချိန်ပြိမိတဲ့အချိန်မသွားချုံနိုင်တဲ့အတွက်ကြောင့်ကိုရှိနေတဲ့နေရာမှာပဲသိချင်တဲ့နေရာတစ်ခုခုကိုချက်ချင်းရှာတယ်။သူတို့ကသိချင်တဲ့နေရာဆိုတာကတော့ကျွန်တော်တို့ဒီခိုင်ခန့်တဲ့သပွဲတွေအောက်တို့အကာအကွယ်တွေအောက်တို့ကြီးဝင်တဲ့ဟာမျို
း။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီခိုင်ခန့်တဲ့နေရာမှာဆရာအရင်ပြောခဲ့တဲ့ဝက်ကာကင်ပေါ့နော်။ဝက်ပြီးတော့အကာအကွယ်တစ်ခုကိုယူပြီးတော့တစ်ခုခုကိုမလဲအောင်ကင်ထားမှာပေါ့ဆရာနော်
။ဟုတ်ကဲ့ဟုတ်ကဲ့။ကရေအောက်တို့နေတဲ့နေရာမျိုးတော့သူကမဝင်သေးဘူး။ကရေအောက်ကျတော့အရင်မိန်တော့တစ်ခုခုပြိုကျတာနဲ့ကိုကအောက်မှာပြီးနေမှာပေါ့နော်။တကယ်တော့ခိုင်ခန့်တဲ့သပွဲမျိုးတွေခိုင်ခန့်တဲ့အကာအကွယ်မျိုးတွေဒီလိုမျိုးတွေအောက်မှာချက်ချင်းနေရာယူနေတယ်။အဲ့ရပေါ်မှာရှိနေတာမှကောင်းနေကိုရဲ့ခန္ဓာကိုယ်ခေါင်းပေါ်ကနောက်တော့ကျတော့ဝင်းပေါက်တို့နိုင်ရန်တို့ဒီမှန်တကားတို့ဒီလိုခြေရင်းမျိုးတွေပြီးမှတော့ပြိုကျနိုင်တဲ့အိမ်တော်ပြီးဘောကအမြင့်မှချားတဲ့ပစ္စည်းတွေရှိတဲ့နေရာတွေဒီလိုနေရာမျိုးတွေအောက်မှာတော့မနေသေးဘူးဒီကအရင်တို့ဘာလို့မှလည်းမနေသေးဘူ
းဟုတ်ကဲ့ဆရာနောက်တစ်ခုကဒီငလျင်လှုပ်လှုပ်ချင်းနောက်ထပ်ဖြစ်နိုင်တဲ့ဘလိုအနေထပ်တော့ပြင်ထားစေနေလဲဆရာ
တကယ်လို့များကိုကတိတ်မိနေမယ်ဆိုရင်ဒီထဲမှာအပြင်ထွက်မရပဲတိတ်မိနေတဲ့အခါမျိုးမှလည်းပဲတယ်နည်းစိတ်ကိုတည်ငြိမ်အောင်ထားဖို့လိုတယ်။ပြီးတဲ့အခါမှာအရန်ရုံးကံလှုပ်ရှားပြီးတော့မထွက်ဖို့ရည်ရည်ရုံးကံလှုပ်ရှားလိုက်မှကိုယ့်ကိုပြုတ်ချနိုင်တာမျိုးတွေဖြတ်ပြိုသွားတာမျိုးတွေဖြစ်နိုင်တဲ့အတွက်အဲ့ဒီအချိန်မှာကိုယ်ညစ်တောင်းမှုတွေတော့ကြိုးစားမယ်တကယ်လို့များကိုယ်ကိုယ်တိုင်တနေရာထဲမှာပြိမ့်မိနေတယ်ဆိုရင
်ဟုတ်ကဲ့ဆရာအခုလိုဒီအိမ်တွဲမှာပြီးသွားတဲ့ခါကျတော့တကယ်လို့ကိုကအိမ်ပြင်ကိုရောက်နေရောဆရာဘာတွေချက်ချင်းလှုပ်ဆောင်တယ်လဲဆရာ
တကယ်လို့အိမ်ပြင်ထွက်နေရင်လည်းပဲဘုကာကန်ဆိုတဲ့တဘောငလျင်မှာကိုချစ်ချင်းအပေါ်ဘာကြောင့်ဝှက်ချလိုက်ရလဲဆိုတဲ့အကြောင်းငလျင်ကိုယ်တိုင်ကမတည့်ရနေတဲ့လူထိုင်နေတဲ့လူကကဲချအောင်အရန်ကိုနေကြီးပေါ်ကိုသူကဘိုင်းကိုလဲချအောင်လုပ်နိုင်တဲ့တုံ့လုံမှုမျိုးဆိုတဲ့အခါကျတော့သူကသူတို့ပြင်ပြန်ပြီးတဲ့ပုံစံကတော့ငလျင်ကကိုယ်ကိုလဲမချခင်ကိုကအရင်လဲချပါလို့ပြောတာပေါ့ဒါမှသာလျင်ငလျင်ကငလျင်တန်းကြောင့်ဝုန်းသူလဲချတဲ့အခါမျိုးကြရင်လက်ထောက်ပြီးလက်ကျုပ်မယ်ခေါင်းနဲ့ခင်းပြီးခေါင်းမှာတန်းရရမယ်သတိပြမယ်ဒီလိုမျိုးတွေဖြစ်မှာဆိုလို့ဘုတ်ဆိုတဲ့ပထမဆုံးဥစားဆက်ကတဲ့နေကြီးပေါ်ကိုဒူးထောက်ပြီးပွက်လိုက်ပါတော့
ဟုတ်ကဲ့ဆရာအဲ့တော့ဒီမှာတော့နေကြီးပေါ်မှာဝတ်ချတာပေါ့နော်အိမ်ထဲမှာဆိုရင်တော့ကြမ်းမြင့်ပေါ်ကိုဝတ်ချရမယ်သဘောပေါ့
ဟုတ်ကဲ့ဟုတ်ကဲ့ပြီးတဲ့အခါမှာကာဆိုတဲ့သဘောကတော့သူကဘာလို့ဆိုလိုတာလဲဆိုတော့ကာဆိုတာကိုယ့်ရဲ့အပေါ်ကနေပြီးတော့ပြုတ်ကျလာနိုင်တဲ့ပစ္စည်းတွေကိုအဓိကအရေးကြီးဆုံးဖြစ်တဲ့ဥကောင်းဒါကိုကာဝယ်နိုင်တာပေါ့နော်ဥကောင်းကိုတခုခုထိမြင်ရင်သူကကျန်တဲ့တုံ့ပြန်မှုတွေမဆောင်ရနိုင်တော့ဘူးအကြံလို့ဥပဒေမှုတွေကိုကိုယ့်ရဲ့ခေါင်းပေါ်ကိုလက်ကိုတင်ဒါမှမဟုတ်လေဘေးနားမှာခေါင်းတို့တခြားပစ္စည်းလို့ရှိရင်ခေါင်းပေါ်မှာတခုခုတင်တကယ်လို့ဘန်းတို့ဘားတို့ဒီလိုမျိုးတွေရှိရင်လည်းခေါင်းပေါ်ကိုတင်ထားဖို့တော့ပြတာကာတာကာပါလို့ပြန်နော
်ဟုတ်ကဲ့အဲ့တော့ဒီအိမ်အတွင်းမှာဆိုလို့ရှိရင်လည်းဒီခေါင်းကိုမထိခိုက်အောင်ဒီဆရာအရင်ပြောခဲ့တဲ့ဒီခိုင်မာတဲ့ဇပွဲအောက်မှာဝင်ပြီးတော့အကာအကွယ်ယူလာဇပွဲတိုင်ကိုကင်တာမျိုးကိုဆလိုတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကာပြီးတော့မကင်ဆိုတဲ့ဇပွဲကငလျင်ကိုလှုပ်ကာပြီးတော့ဆွဲနေနေတဲ့အတွက်ကြောင့်ဘေးကနေပြုတ်မကြအောင်ဒီမကြအောင်တခုခုကိုကြိုက်သားဝယ်ဒီလိုသဘောမျိုးနော်ဒါမှဒါကြောင့်မလို့ဝက်ကာကိုင်းဆိုတော့ကျွန်တော်တို့ကငနေမှာအဓိကတုံ့ပြန်ရမယ့်အခြေအနေကိုသူကဆိုလိုတာတကယ်လို့အပြင်းမှာကိုကအပြင်းမှာအဆောက်အဦအပြင်းမှာရောက်နေရင်လည်းပဲကြိုချနေတဲ့ဒီကြီးတွေချက်တဲ့အစ်တင်လေးအောက်တို့ဆောက်တွေရဲ့ဘေးတို့နော်အပြင်းမှာတက်တယ်လေးရဲ့ဘေးအဲ့နေရာမျိုးတွေမဟုတ်ဘဲနဲ့ငနေမှာအဓိကကိုပြေးပြီးတော့ရှောင်ပုံးရမယ့်နေရာကဘာမှမရှိတဲ့ကွင်းမြင်လို့ကွက်လိုက်လို့နေရာမျိုးတွေမှာပဲသူကသွားပြီးတော့ဟုတ်ကဲ့ဆိုင်နေနေအဲ့ညမှာကိုကိုစိတ်ပြောင်းနေတဲ့နေပေါ့ကြည့်နော
်ဟုတ်ကဲ့ဆိုင်တကယ်လို့အပြင်းမှာကားမောင်းနေတဲ့အနေထားမှာရှိနေခဲ့ရော
မောင်းနေတဲ့ကားဆိုရင်လည်းကားကိုအချိန်လျှော့ပြီးချက်ချင်းရက်ရက်တဲ့အခါမှာလည်းခုနပြောသလိုပဲကြုတ်ကြပြိုလဲနိုင်တဲ့ပစ္စည်းတွေရှိတဲ့နေရာမျိုးတိုက်တွေနဲ့ဝေးရာစစ်ပင်တွေနဲ့ဝေးရာပြောလို့တကားတွေပေါ်တို့တကားအောက်တို့ဒီလိုသဘောမျိုးတွေမှာလည်းတုံးကမရဘူးကားထဲမှာရှိနေကားထဲမှာပဲဆက်နေဖို့အတွက်အဲဒါလို့ကားဟုတ်ပေါ်ကြောက်ကြလာတာတခုရှိရင်လည်းကားကကိုယ်ကာကွယ်ပေးနိုင်ရှင်းမပြေအောင်ဘေးကိုမထွက်အောင
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအပြင်မှာအထူးသတိထားသင့်တဲ့နေရာအနေထားမျိုးတွေရှိသေးလားဆရာ
နောက်ထပ်ကျတော့လည်းပဲသူကတကယ်လို့ပြန်ငလင်လုတ်တဲ့အချိန်မှာကိုယ်ကပင်လယ်ကမ်းပြေလိုနေရာမျိုးရောက်နေတယ်ဆိုရင်တော့ဒါညနေနေရာပေါ့လို့ဆူနာမီကလာနိုင်နေဆိုတော့နာရီမိနစ်ပိုင်းနာရီပိုင်းအတွင်းမှာသူကတိုက်လာနိုင်တဲ့အတွက်ကြောင့်ဆူနာမီလုတ်မဲ့ညနေနေရာဆူနာမီရေလိုက်နေရာပြီး20 30 50ပြီးညစ်တဲ့ပြီးတော့အာလုံးကိုသူကဘယ်လိုပြောမလဲအနည်းရှိတဲ့အတွက်ကြောင့်အနည်းဆုံးတော့ပင်50အထက်ညနေနေရာမျိုးကိုဒါမျိုးအဆောက်အဦညရှိတဲ့နေရာမျိုးအရင်တက်နိုင်တဲ့နေရာအမြန်ဆုံးပြေးပြီးတော့ကာကွယ်နေတိုင်းတည်း
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝိမေစီစီတိဆက်ပေးတဲ့ကျမ်းမာရေးစီစဉ်ကို
မနက်ဖြန်မနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ပါတယ်အခုဆက်ပြီးနှာစင်ရမယ်တိုင်းရင်သတင်းလွှာကန္တာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်ခုံရုံးကနေအရေးယူတဲ့အပေါ်နိုင်ငံတကာရောက်ကရင်အဖွဲ့အစည်းပေါင်း40ကျော်ကတူးဆူထောက်ခံခဲ့ရဆိုတာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင် ICJ တရားရုံးတက်မဲ့ကိစ္စနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားကွဲပြားတဲ့အမြင်တွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ
အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံကရင်ဆိုင်သွားမဲ့မှုနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့စုံစမ်းမှုဖော်ထုတ်မှုပေါ်မှာနိုင်ငံတကာရောက်ကရင်ဖွဲ့စည်းပေါင်း40ကျော်ကကြိုဆိုထောက်ခံကြောင်းဒီဇင်ဘာလ2ရက်နေ့မှာထုတ်ပြန်လိုက်ပါတယ်အခုလို ICJ တရားစွဲဆိုမှုဟာရိုဟင်ဂျာအတွက်တည်းမကပဲမြန်မာနိုင်ငံမှာရှိတဲ့တိုင်းဒေသတွေအလုံးအတွက်တရားမျှတမှုရရှိဖို့အတွက်ကရင်ဖွဲ့တွေကကြိုဆိုထောက်ခံတာဖြစ်တယ်လို့အဖွဲ့ပြောခွင့်ရသူနော်ဝါခုရှိကပြောပါတယ်မြန်မာနိုင်ငံဟာ UN ရဲ့လူမျိုးသုံးသပ်ပြမှုရာဇဝတ်မှုကာကွယ်ခြင်းနဲ့ပြည်ထောင်ချမှတ်ခြင်းဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးသူပြီးသားဖြစ်တာကြောင့်ကမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုပေါ်မှာ ICJ တရားရုံးမှာရင်ဆိုင်သွားရမှာလည်းဖြစ်ပါတယ်
။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာ NLD အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်လှရဲ့နေအိမ်ကိုဒီဇင်ဘာလ3ရက်နေ့ညကအမည်မသိအဖွဲ့ကနေလက်ပစ်ဘုံးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီလိုဘုံးနဲ့ပစ်ခတ်ရမှာပောက်ကွဲမှုမရှိခဲ့သလိုနေမြခံရဲတပ်ဖွဲ့ကနေတရခံကိုစီစစ်နေဆဲဖြစ်တယ်လို့ဆိုပါတယ်။ဒီဘုံးခွဲမှုဖြစ်စဉ်ဟာဒေသတွေလက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်မှုရှိနိုင်တယ်လို့တမူးဒေသခံတချို့ကတန်တရာရှိနေပါတယ်။ဘုံးခွဲမှုဖြစ်စဉ်အတွင်းဦးမောင်မောင်လှဟာအမျိုးသားလွတ်တော်အစည်းအဝေးတက်ရောက်နေချင်းဖြစ်လို့နေအိမ်မှာသူ့ရဲ့မိခင်နဲ့ညီမဖြစ်သူတို့တာရှိနေကြောင်းဒေသခံတွေကဆိုပါတယ်
။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့နယ်တာလီမြို့နယ်ခွဲမှာပါဝင်တဲ့နာဟိုင်းလုံရွာမှာဒေသခံလူထုကန့်ကွက်တဲ့ကြားကကုမ္ပဏီတွေကနေချွေဆက်လက်သူ့ဖော်နေမှုကြောင့်တဘာဝဘေးကြုံရတဲ့ဒေသခံတွေကနေအိမ်ကိုစွန့်ခွာပြီးရွာပြင်မှာသွားရောက်နေထိုင်ကြရပါတယ်။အခုပြီးခဲ့တဲ့မိုးတွင်းကာလကနေအခုအချိန်ထိနေအိမ်ကိုပြစ်ပြီးရွာပြင်မှာသွားနေရတဲ့ရွာသားတွေမီတာစု၈စုရှိနေပြီဖြစ်ကြောင်းနေထိုင်လွတ်ကန်စားတာဖို့အခက်အခဲရင်ဆိုင်နေရကြောင်းနာဟိုင်းလုံရွာသားဆိုင်းရှိုးကပြောပါတယ်။၂၀၀၆ခုနှစ်ကတည်းကစတင်လာတဲ့နာဟိုင်းလုံဒေသမှာရွှေတူးဖော်မှုကြောင့်နှစ်နာဆုံးရှုံးမှုတွေခံနေရတဲ့ဒေသခံတွေစက်တိုက်ဆန့်ကျင်ကောက်ွက်လာခဲ့ကြပေမဲ့လည်းအစိုးရဆက်ဆက်အာဏာပိုင်တွေကလည်းဒေသခံတွေကိုဖြေရှင်းပေးတာမျိုးမရှိကြောင်းနာဟိုင်းလုံဒေသခံတွေကပြောဆိုနေပါတယ်။နာဟိုင်းလုံမှာရွှေသူပေါ်မှုကြောင့်ဒေသခံလူထုရဲ့လယံမြေဧက390ကျော်လဲပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ
်။မွန်ပြစ်သက်ပါတီဦးဆောင်အကောင့်ထဲပေါ်ဆောင်ရွက်လျက်ရှိတဲ့မွေစေးဆွဲသူများပြန်လဲထူထောင်ရေးဌာနရဲ့လုပ်ငန်းစဉ်တွေကိုနိုဝင်ဘာလကုန်ပိုင်းကရေးမြုံနဲ့အတွင်းရှိခြေရွာတွေမှာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မွန်ပြစ်သက်ပါတီထိန်းချုပ်ရနယ်မြေဖြစ်တဲ့ဝယ်စင်စခန်းအနီးမှာမွေးဆေးဆွဲသူများပြန်လည်ထူထောင်ရေးစခန်းကိုအကောင့်ထဲပေါ်နေမှုနဲ့ဌာနလုပ်ငန်းစီမံကိန်းတွေကိုပြီးခဲ့တဲ့မိုးရာသီမှာစတင်ပြုတ်လုလာခဲ့ပြီးရေလွှမ်းမိုးမှုနဲ့ရေဘေးဒုက္ခကြောင့်အခုအခါတဖန်ကွင်းဆင်းပြီးရှင်းပြပေးခြင်းဖြစ်ပါတယ်။ဒီရှင်းလင်းပွဲမှာမွန်ပြစ်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်သာနဲ့ဒဝဲခရိုင်ဥက္ကဋ္ဌနိုင်ညာထွန်းတို့ဦးဆောင်ပါဝင်ခဲ့ပါတယ်။အဆိုပါမွေးဆေးဆွဲသူများပြန်လည်ထူထောင်ရေးဌာနကို2018ခုနှစ်မှာစုစုပေါင်း45ဦးကိုယ်စားလှယ်ဖွဲ့ကစတင်အကောင့်ထဲပေါ်ဆောင်ခဲ့တာဖြစ်ပါတယ
်အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါစစ်ရာဇဝတ်မှုလူခွင့်ရေးထိုးပေါင်းမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုကမ်ဘီယာနိုင်ငံကနေတရားစွဲဆိုမှုကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင် ICJ တရားရုံးတက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသာလက်နက်ကင်တပ်ဖွဲ့အချို့ကလည်းထောက်ခံကြိုဆိုကြသလိုတချို့ကမြန်မာအစိုးရဘက်ကနေရက်တီထောက်ခံကြပါတယ်ဒီအကြောင်းသိစိတ်ကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုပဋိပက္ခဖြစ်စဉ်မှာမြန်မာစစ်တပ်ကနေနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာရိုဟင်ဂျာဆိုသူ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသိမ်းရှောင်ခဲ့ကြရပါတယ်။အဲ့ဒီအချိန်တုန်းကတပ်ဖြတ်ခြင်းအတ္တမကျူးလွန်ခြင်းစတဲ့လူခွင့်ရေးချိုးဖောက်မှုတွေလည်းခံကြရတယ်လို့လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေကထု ဒီကိစ္စနဲ့ပတ်သက်ပြီးအပြစ်ရလက်မှတ်ရေးထုတ်ထားတဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့များရဲ့ငြိမ်းချမ်းလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST ရဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီဇင်ဘာလ၂ရက်နေ့ကနေ၄ရက်နေ့အထိကျင်းပပြုလုပ်တဲ့အစည်းအဝေးမှာတော့
အမန်တရားနဲ့တရားမျှတမှုကိုဖော်ထုတ်နေခြင်းဖြစ်တယ်လို့ထုတ်ပြန်ကြေညာချက်မှာရေးသားထားပါတယ်။PPSD ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ဥက္ကွန်ဆိုင်ကအခုလိုပြောပါတယ်။အခွင့်အရေးပို့ဆိုတော့အတွေ့အမြင်ကတော့တော်တော်လေးကြီးရတော့ဗျာ။တခုပဲကြောက်တော်တော်ကြီးကိုကြီးရတော့ဗျာနော်။အဲဒါပေမဲ့နောက်ဆုံးတော့ထုတ်ပြန်ကြတဲ့မှာအတိုင်းထွက်လာတာဗျာနော်။ဒီဥစ္စာကတော့ထုံးစံပါပဲ။ဒီဘာမှ
ထူးထူးခြားခြားပြစ်ကြမအကောင်းမြင်တာတော့အဆိုးမြင်တာတော့ရှိဖို့မလိုဘူး။ကျွန်တော်တို့စေဖွဲ့ကသတ္တန်နဲ့ထွက်အောင်လုပ်ရတယ်ဆိုတော့ပြောသူကမလွယ်ဘူးပေါ့ဗျာနော်။မြန်မာအစိုးရနဲ့စစ်တပ်ကနေတရားသွားရောက်ရင်ဆိုင်မှာကိုထောက်ခံကြောင်းအကောင်းမြင်ကြောင်းနဲ့တိကျမှန်ကန်တော့အချက်လက်အပြည့်စုံဖြင့်သွားရောက်ဖြေရှင်းရန်တိုက်တွန်းကြောင်းရှမ်းလက်နက်ကင်တစ်ခုဖြစ်တဲ့ RCSS SSA နဲ့SSPP SSA တို့ကကြေညာချက်အတီးတီးထောက်ပြန်ကြပါတယ်။ လူအခွင့်ရေးချိုးဖောက်မှုဆစ်ရဆဝတ်ဂျိုးလိုမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုမှုအပေါ်ထောက်ခံကြောင်းမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့အနေနဲ့ ကြေညာချက် ထုတ်ပြန်ခဲ့တဲ့TNLA တအောင်လက်နက်ကင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးတအကျော်ကလည်းအခုလိုပြောပါတယ်။
ဒီစတိုင်ရဲ့လူဆောင်ချက်တွေစီရဲ့ဘုံကျလို့မှုတွေအတူကြီးချုပ်ပေါ့မှုတွေဒီစစ်အစစ်ရှိတာကိုကျွန်တော်ကထောက်ခံတယ်။လူအလို့ရှင်တော့ကျွန်တော်ဘက်မှာတော့ဒီရှိတဲ့တက်တွေထောက်ထားတယ်ပေါ့နော်။ဒီကံတော်မှာဘူပေါင်းဆောင်ရွက်မှုရှိတယ်ပေါ့။အခုလိုတရားစွဲဆိုမှုကိုနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်နေသာလန်နိုင်ငံဒီဟစ်မြို့မှာရှိတဲ့အပြည်ပြည်
ဒီတော့ကျွန်တော်တို့မှာတစ်ချဲကိုမိကလျာမောင်ကနေစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်တပ်ပါတီနဲ့မြန်မာစစ်တပ်တို့ကြားဖျောင်းတုံးစုဒေသဂျပန်ရေတွင်တိုက်ပွဲကြောင့်ဂျပန်ရေတွင်ကြံတော်နဲ့တိုက်ရင်တုံးရွာသားတွေဟာအထူးသဖြင့်တက်ကြီးရွယ်အိုတွင်အမျိုးသမီးတွေနဲ့ကလေးတွေ900ထိုင်းနေမိတဲ့ကိုထွက်ပြေးနေရပါတယ်။
ခလေးတွေရောလူငယ်တွေရောလူအုပ်တွေရောကြောင်းလန့်လို့ထွက်ပြေးလာရတယ်။မိတွေးဖို့ကြောင်းမှာခိုလုံနေရတယ်။စိုက်ပွဲကပယ်ချင်းအိတ်ချမ်းမဲ့ဆိုတာမသိသေးဘူး။ကျွန်တော်တို့ရွာသားတွေကတော့စစ်ရှောင်နေရတယ်။ဒီလိုထွက်ပြေးလာရတဲ့အတွက်အိမ်မကြနေတဲ့အဖိုးသားပစ္စည်းတွေကျက်ဝက်အိမ်မွေးတိရစ္ဆာန်တွေဆုံးရှုံးလိုက်ရတယ်လို့ဂျပန်ရေတွင်ရွာမှာစစ်ရှောင်မျိုးသမီးတူကမွန်မာတာနဲ့အခုလိုပ
ပြောစရာမရှိလောက်အောင်ကြေမွပျက်စီးနေပြီလို့ရွာပြန်သွားတယ်သူတွေကပြောပြတယ်အိမ်တွေမှာဆိုရင်လည်းပြောစရာမရှိတော့ဘူးမွေနောက်ထားလိုက်တာသူတို့ရွာဆဆရောက်တဲ့နေ့ကဆိုရင်အိမ်မှာမွေထားတဲ့ဝက်အိုးနှကောင်ကိုသူတို့ချက်စားလိုက်တာဂုံရောစမ်းစီအကုန်လုံးပြက်စက်လက်ခတ်တွေလှုပ်ထားတာတချို့အိမ်ဆိုရင်ဖောက်ထွင်းထားတာ workshop ဆိုင်ကဆိုင်ငယ်တွေယူသွားတယ်အိမ်မှာဆိုရင်ငွေစုပူးတွေပါတွေတွေ့ရအကုန်ကောက်သွားတာအဲ့လိုမျိုးတွေရှိတယ်
ပြီးခဲ့တဲ့ဒီဇင်ဘာလတရက်ညတကောင်နဲ့နှစ်ရက်နေနနက်ပိုင်းကူးတဲ့အချိန်မှာလဲတနက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်အဆက်မပြတ်ပြစ်ခတ်တံတွေဖြစ်ပေါ်ခဲ့ပါတယ်ဂျပန်ရေတွင်တပ်တီစခန်းကိစ္စကိုမွန်ပြည်တပ်ပါတီနဲ့အရှိတောင်တိုင်းစစ်ဌာနချုပ်ကသမတော်အရာရှိတွေပြီးခဲ့တဲ့ဒီဇင်ဘာလနှစ်ရက်နေ့ကသွေးဆောင်တာတစ်စုံတရားသဘောတူကြတဲ့အစ်ထိပ်မရောက်သေးဘူးလို့လ ဲ့ကျွန်တော်တို့သဘောတူဒီအာတည်လဲတဲ့အစိတ်ဟိုတစ်လုံးများတော့မရောက်ဘူးကိုလည်းနော်ဟိုသင်ကြားတာတော့လက်ရှိတော့ရှိပါတယ်
ပ ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့မှာထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြည်တပ်ပါတီတပ်တည်တဲ့ဂျပန်ရေတွင်းကြီးရွာကိုမြန်မာစစ်တပ်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်တွင်ကျေးရွာသား900ကျော်ဟာထိုင်းမဲချမ်းမှရှိတဲ့မိတွေးဖို့နမကိတ်ဘုံကြီးကျောင်းမှစစ်ဘေးတိမ်းရှောင်နေရတာတပတ်ကျော်ရှိနေပြီဖြစ်ပါတယ်ရှင
်အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့မှာလက်နက်ကြီးကြီးတလုံးကြရောက်ပောက်ကွဲခဲ့တဲ့အတွေ့အမျိုးသမီးနဲ့ကလေးတွေအပါအဝင်3ဦးသေဆုံးပြီးခုနဦးဒဏ်ရာရရှိခဲ့ပါတယ် ICJ မှာမြန်မာနိုင်ငံကအမှုရင်ဆိုင်သွားရမယ်နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့စုံစမ်းအမှုဖော်ထုတ်မှုပေါ်နိုင်ငံတကာရောက်ကရင်ဖွဲ့စည်းပေါင်း40ကျော်ကကြိုဆိုထောက်ခံကြောင်းထုတ်ပြန်ခဲ့ပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
တိုင်းရင်သတင်းလွှာကဏ္ဍကိုမနေ့ပံတောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ပါတယ်ရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်ကိုပြောပြရင်းဖိတ်ခေါ်ချင်ပါတယ်ရှင
်။သရရှင်များရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံကမှဖြေရှင်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲနိုင်ငံကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရစေ။အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးရွေးလုပ်ငန်းစဉ်စတင်တော့မှဖြစ်တဲ့အကြောင်းအောက်တော်ဥက္ကဋ္ဌနန်စီပလိုစီကဒီနေ့ပဲကြေညာလိုက်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီသမ္မတပေါ်ရေးယူနိုင်ရေးအောက်တော်တရားရေးကော်မတီကိုညွှန်ကြားထားတဲ့အကြောင်းပြောဆိုလိုက်တာပါ။သမ္မတရဲ့လုပ်ရတဲ့အဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တယ်ဆိုတော့မငင်းနိုင်တဲ့အကြောင်းလဲအောက်တော်ဥက္ကဋ္ဌကပြောခဲ့ပါတယ်။နိုင်ငံရေးအကျိုးမြတ်ရမယ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုသမ္မတထရန့် PR ပေးခဲ့တာတရားစွဲနယ်နောက်တဲ့ပြစ်မှုမြောက်တဲ့အကြောင်းဖွဲ့စည်းပုံအခြေခံဥပဒေရကျွမ်းကျင်သူပညာရှင်၃ယောက်ကလွှတ်တော်မှာထွက်ဆိုခဲ့ပြီးနောက်တည့်ရက်မှာပဲကြေညာလိုက်တာပါ။အောက်တော်ဥက္ကဋ္ဌရဲ့ကြေညာချက်မတိုင်ခင်မှာပဲသမ္မတထရန့်ကတော့ဒီမိုကရက်ကိုယ်စားလှယ်အများစုဖြစ်တဲ့အောက်တော်မှာတရားစွဲလုပ်ငန်းစဉ်တွေစတင်မယ်ဆိုရင်လည်းမြန်မြန်ဆန်ဆန်ဆောင်ရွက်စီခြင်းနဲ့ဆိုပြီးပြောဆိုထားပါတယ်။ပြင်သစ်နိုင်ငံမှာပင်စင်ခန်းစားဝယ်စနစ်တစ်ခုလုံးကိုပြင်ဆင်မဲ့သမ္မတအီမနျူရယ်မက်ခရွန်ရဲ့အစီအစဉ်တွေပေါ်မကျေနပ်ချက်နဲ့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေလုပ်နေရကြောင်းပါရီမြို့တော်ကြီးတစ်ခုလုံးမှာလည်းလုပ်ငန်းတွေရပ်ဆိုင်နေပါတယ်။ဆရာများတမကကုန်တင်ကားမသူများတမကစတဲ့လုံသမားတမကဘောင်းဆောင်ကတမကဝန်တွေကအလုပ်ခွင်ကနေမြို့တော်လမ်းမပေါ်မှာထွက်ပြီးကြီးတဲ့ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွေကနေဘက်ဒေသတွေမှာဆက်သွယ်ရေးကုမ္ပဏီကြီးကဒေါ်လာ10ဘီလီယံကျော်ဖို့လောက်ဟွာဝေးပစ္စည်းကိရိယာတွေကိုဝယ်ယူပြီးအင်တာနက်ဆက်သွယ်ရေးစနစ်တွေတက်ဆင်မဲ့အစီအစဉ်ကိုအမေရိကန်ဆွေရကတားဆီးခဲ့တဲ့အပေါ်ဟွာဝေးကုမ္ပဏီကအမေရိကန်ဆွေရကိုတရားစွဲလိုက်ပါတယ်။ပြည်ထောင်စုဆက်သွယ်ရေးဆိုင်ရာကော်မရှင် FCC ကိုနယူးအော်လင်းမြို့မှာရှိတဲ့ပြည်ထောင်စုတရားရုံးမှာဟွာဝေးကုမ္ပဏီကတရားစွဲဆိုလိုက်တာလည်းဖြစ်ပါတယ်။
จาดาบรินเนี่ยเป็นไทยได้ยาวในเรื่องที่ตาเรนเนี่ยในงานการตรวจจริงๆกูกูเอาเรื่องอุปยบยาปิดตัวรับเฉพาะเลยเช่นคุณยาสิ่งทุกโลกยิ่งมุกกูจะเว้นหลังเฉพาะตั้งแต่เอ็นจิเนียร์การรู้สิ่งนับอัปดูรามันเฉพาะเลยมันเป็นตัวจานิมันเป็นชาวนาการในคนนั้นที่ทุ่งเรียนเป็นแม่สิ่งดีกูไลน์ดูมีตัดต้นเส้นลิซลิซเชื่อทุกอย่างในวันมาไล่ละมีตัดที่กูเซรุกันในปีรอน่าเสียนในเดือน Facebook สามยันนาบีอุปามิสนิวส์การในปีรอเลยได้ยาวน่าเสียนในจาวาเลยวิวิกูน่าเสียงเกจาร์เรตเจซูทูเดมาเลเซีย
This program has come to you from the Voice of America, Washington.